Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ် January 30ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေကိုတော့ line meter 19.25 32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျမစုမမ
။
ကျွန်တော်တမောင်သမ်းပါ။အနေခတ်သိကြီးကြပါစေ။ဒီနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့ခရစ်ယာန်တွေနဲ့ဘုရားကျောင်းတွေကိုစစ်ကောင်စီရဲ့တိုက်ခိုက်မှုမကြာမီကမြင့်တက်လာပြီးတဲ့နောက်ဆီယနာသိမ်းမှုနှစ်နှစ်ပြည့်မှာမြန်မာနိုင်ငံအတွက်3ရက်ဇက်တိုက်ဆုတောင်းကြဖို့ပုပ်ရဟန်းမင်းကြီးကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနှစ်နှစ်တာကာလအတွင်းဥပဒေမဲ့ဖမ်းဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်တာတွေဇက်တိုက်ပြုလုပ်နေတဲ့အတွက်မြမအရေးကဘာလုံးဆိုင်ရာလှုပ်ရှားမှုကိုအချိန်မြင့်လှုပ်ဆောင်ကြဖို့နိုင်ငံတကာလွှင့်ချိန်ချမ်းသာခွင့်အဖွဲ့ကြီးကစော်လိုက်ပါတယ်။ပဋိပက္ခကြောင့်စီးပွားရေးလုပ်ငန်းတွေပြတ်တောက်နေတာနဲ့အတူမြမစီးပွားရေးဟာအတော်ကြီးမရေမရမသေးကြတဲ့အခြေအနေဖြစ်နေတယ်လို့ကဘာဘန်ကပြောလိုက်တဲ့သတင်းတွေနဲ့တခြားကဘာသတင်းတွေကိုမဆုမွန်နဲ့ပဲတင်ပြပေးကြမှာပါ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိတယ်လို့ဒီညမှာတော့သောရရှင်တွေကိုမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့နှစ်နှစ်ပြည့်အထူးဆောင်မအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးတော့နှစ်နှစ်အကြာဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားအတော်လေးကိုစစ်ရေးပြင်းထန်ခဲ့တဲ့စကိုင်းဒေသကပြည်သူအုပ်ချုပ်ရေးအခြေအနေသတင်းဆောင်မှာဒီသတင်းနဲ့အတူဆက်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်ရေးပြည်ပခါတွေပြင်းထန်ခဲ့တဲ့ကယားပြည်နယ်ဒေသအခေါ်ကရင်ပြည်မှာတော့မြေမြုံမိုင်းအနေကအကြီးမားဆုံးစိန်ခေါ်မှုအနေနဲ့ဖြစ်လာနေတဲ့အခြေအနေထိုင်းမှာတော့ရိုဟင်ဂျာအများစုပါတဲ့လူတရာကျော်အဖမ်းခံခဲ့ရတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေအထူးဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းနဲ့အတူကျမစုမွန်တင်ဆက်ပေးပါမယ်ရှင
်။ခရီးရန်တွေနဲ့ဖျားချောင်းတွေကိုစစ်ကောင်စီရဲ့တိုက်ခိုက်မှုမကြာမီကမြင့်တက်လာပြီးတဲ့နောက်ဆရာနာသိမ်းမှုနှစ်နှစ်ပြည့်မှာမြန်မာနိုင်ငံအတွက်3ရက်ဇက်တိုက်ဆုတောင်းကြဖို့ပုပ်ရဟန်းမင်းကြီးကတောင်းဆိုလိုက်ပါတယ်။ဒီဆုတောင်းပွဲကိုပုပ်ရဟန်းမင်းကြီးတည်ထောင်ထားတဲ့လိုအပ်တဲ့ဖျားချောင်းတွေကိုကူညီပေးရေး Aid to the Church in Need ACN အဖွဲ့ကဦးဆောင်ပြီးခရီးရန်များသွေးစည်းညီညွတ်ရေးဆုတောင်းပွဲတစ်ရက်ကိုကျင်းပမှာဖြစ်ပါတယ်။ကမ္ဘာနဲ့3ရက်ဆုတောင်းပွဲကိုဒီနေ့ January 30ရက်နေ့ကနေဆရာသာသိမ့်တဲ့ February 1ရက်နေ့အထိပြုလုပ်မှာဖြစ်ပါတယ်။February 1ရက်နေ့မှာနှစ်နှစ်ပြည့်တော်မှာဖြစ်တဲ့အတိုင်းမြန်မာနိုင်ငံကကြေကွဲစရာဖြစ်ရတွေကိုရပ်တန့်ပေးနိုင်တဲ့နှလုံးသားတွေနှုတ်ထလောက်ဖျားသခင်ကိုကျွန်တော်တို့ဆုတောင်းတောင်းဆိုကြမှာဖြစ်ပါတယ်လို့ ASEAN အဖွဲ့ရဲ့အလုပ်ပူဆောင်ရာရှိ Thomas Heidelgarten ကပြောပါတယ်စစ်ကြောက်ထွက်ပြေးနေကြတဲ့ကလေးတွေအမျိုးသမီးတွေသက်ကြီးရွယ်အိုတွေနဲ့မကြမ်းမာကြတဲ့လူတွေအပါအဝင်အိုးအိမ်စွန့်ခွာထွက်ပြေးကြတဲ့လူတွေအားလုံးအတွက်လည်းဆူတောင်းကြမှာဖြစ်တယ်လို့ January 26ရက်နေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာပြောထားခဲ့တာပါအချမ်းဖက်တိုက်ခိုက်နေတာတွေရပ်ပြီးဆွေးနွေးပွဲကိုပြန်ပြီးသွားကြဖို့အတွက်ဆူတောင်းကြပါစို့လို့လည်းသူကဆိုပါတယ် January 15ရက်ကချမ်းသာရွာမှာလူနေအိမ်ချင်း900နဲ့အတူနှစ်တရာတက်တန်းရှိခရစ်ယာန်ဖျားချောင်းပြာကျသွားခဲ့ပြီးတဲ့နောက်ပုံရဟမင်းကြီးကသူ့အတွေ့တွေဟာနာကျင်စွာနဲ့မြန်မာနိုင်ငံကိုရောက်ရှိနေပါတယ်လို့ဇန်နဝါရီလ22ရက်နေ့ကဆူတောင်းပွဲမှာပြောကြားခဲ့ပါသေးတယ်။အာနာသိမ့်နှစ်နှစ်ပြည့်အာနာရှင်စန့်ကျင်ကန့်ကွက်ပွဲတစ်ရပ်ကိုအီတလီနိုင်ငံမှာပဲပါမမြို့မှာဇန်နဝါရီလ28ရက်နေ့ကပြုလုပ်ခဲ့ကြပါတယ်။ဒီပွဲကိုလွတ်တော်မှအယ်ဘာတီနာဆိုလီယာနီမြို့တော်ဝင်မီကဲလီဂွဲလာနဲ့ဒေသဆိုင်ရာအကြီးအကဲတွေဘာသာရေးဆိုင်ရာတာဝန်ရှိသူတွေပါမတက်ကူကပေါမောက်ခတွေအထက်တန်းကျောင်းသူကျောင်းသားတွေတက်ကူကျောင်းသူကျောင်းသားတွေညဉ့်ဆိုင်စင်တာဥက္ကဋ္ဌနဲ့အီတလီရောက်မြန်မာတွေတက်ရောက်ခဲ့ကြပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတော့နှစ်နှစ်တာကာလအတွင်းမှာဥပဒေမဲ့ဖမ်းဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်တာတွေဇက်တိုက်ပြုလုပ်နေတဲ့အတွက်မြမအရေးကဘာလုံးဆိုင်ရာလှုပ်ရှားမှုကိုအရှိန်မြင့်ပြီးတော့လှုံ့ဆော်ကြဖို့ Amnesty International နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။ဆီယနာသိမ်းပြီးနှစ်နှစ်အကြာစစ်တပ်ကတနိုင်ငံလုံးအတိုင်းအတာနဲ့လူခွေချိုးဖောက်မှုကျူးလွန်နေတာတွေကိုရပ်တန့်ရေးကဘာလုံးဆိုင်ရာလှုပ်ရှားမှုလိုအပ်နေဆိုတဲ့ခေါင်းစဉ်နဲ့ January 30ရက်နေ့ဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါ။ မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းမှာလူပေါင်း 3,000 နီးပါးတေဆုံးခဲ့ရပြီး 1.5 တန်းသောပြည်သူတွေဟာနေရက်စွန့်ခွာပြီးထွက်ပြေးခဲ့ကြရသလိုဖမ်းဆီးထိန်းသိမ်းခံထားရတဲ့အကျဉ်းသား 13,000 ဟာလည်းလူမဆန်စွာပြုမှုဆက်ဆံခံရတယ်လို့ဆိုပါတယ်။ဒါအပြင်စစ်ကောင်စီကလူ4ဦးကိုကွပ်မျက်တပ်ဖြတ်လိုက်ပြီးနောက်ထပ်အနည်းဆုံး100လောက်ဟာလည်းတေတံချမှတ်ခံထားရတယ်လို့ဆိုထားပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းအဲ့ဒီလိုဖမ်းဆီးနှိပ်စက်တပ်ဖြတ်တာတွေအပြင်ကလေးငယ်ပေါင်း 8.8 တန်းဟာပြည်ညာတင်ကြားခွင့်ဆုံးရှုံးနေရတယ်လို့ Amnesty International အဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါတယ်။စစ်အုပ်ချုပ်မှုကိုဆန့်ကျင်တယ်လို့ယူဆခံရသူမှန်သမျှစစ်ကောင်စီကအကြမ်းဖက်နှိပ်ကွပ်နေတဲ့အတွက်နိုင်ငံတော်အကြောက်တရားလွှမ်းမိုးနေပြီးလေကြောင်းနဲ့ကုန်းကြောင်းနှစ်သွယ်ကနေအရသားတွေကိုပစ်မှတ်ထားတိုက်ခိုက်တာအပါအဝင်လူခွေချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတယ်။မြန်မာစစ်တပ်ဟာတနိုင်ငံလုံးအတိုင်းအတာနဲ့အဲ့ဒီလိုလူခွေချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်နေနိုင်တာဟာနိုင်ငံတကာရဲ့တုံ့ပြန်ဆောင်ရွက်မှုအားနည်းနေတဲ့အတွက်ဖြစ်ပါတယ်လို့ Amnesty International နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကဒီကနေ့ကြေညာချက်မှာထည့်သွင်းဖော်ပြပါတယ်ရှင
်။ပဋိပက္ခကြောင့်စီးပွားရေးလုပ်ငန်းတွေပြတ်တောက်နေတာနဲ့အတူမြန်မာစီးပွားရေးဟာအတော်ကြီးမရေမရမသေးကြတဲ့အခြေအနေဖြစ်နေတယ်လို့ကမ္ဘာ့ဘဏ်ကပြောလိုက်ပါတယ်။မနေ့တုန်းကတော့မြန်မာစီးပွားရေးဖွံ့ဖြိုးမှုက300ခန့်လုံးရှိပြီး2023မှာလည်းဒီနှုန်းပဲဖြစ်ပေါ်ရှိတယ်လို့လည်းခန့်မှန်းပါတယ်။ထုတ်လုပ်ရောင်းဝယ်နေကြတာကကိုဗစ်ကပ်မတိုင်ခင်ကတည်းက100ခန့်လုံးကျော်ကျသွားခဲ့တယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်။ဒါကစီးပွားရေးတစ်ခုလုံးပေါ်ခြုံပြီးပြောတာဖြစ်ပြီးလူတူကြီးရဲ့ထုတ်လုပ်ရောင်းဝယ်မှုအရဆိုရင်အများကြီးပိုကျသွားတယ်လို့ဆိုပါတယ်။ကမ္ဘာစီးပွားရေးလည်းမျောလင့်ထားတဲ့အတိုင်းပိုနှေးသွားမယ်ဆိုရင်မြန်မာနိုင်ငံရဲ့ထုတ်ကုန်တင်ပို့မှုနဲ့ရင်းနှီးမြှုပ်နှံမှုကလည်းပိုပြီးအားနဲ့သွားနိုင်တယ်လို့ကမ္ဘာ့ဘဏ်စီးပွားရေးပညာရှင်တွေကထင်မြင်ပါတယ်။လျှော့ဆိုင်ပြိုးရေးနဲ့အထက်ကျုပ်လုပ်ငန်းကတော့အတိုင်းတာတရားထိပ်ပြန်လည်နလန်ထလာနိုင်ခဲ့တယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစားကပြောပါတယ်။မြန်မာကျပ်ငွေတမူးကမကြာမီလတွေအတွင်းတည်ငြိမ်လာခဲ့ပေမဲ့နိုင်ငံခြားငွေပြက်လက်တာကဆက်လက်ရှိနေပြီးကုန်သွယ်ရေးကန့်သတ်ချက်ဝင်ပြီးတာနဲ့အတူစီးပွားရေးလုပ်ငန်းတွေရဲ့သွင်းကုန်ပေါ်တက်ရောက်မှုကြီးမားနေစေဖြစ်တယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစားကဆိုပါတယ်ဈေးကွက်မှာဒေါ်လာပေါင်ဈေးက2800ဖြစ်နေပေမဲ့ဒေါ်လာကိုတရားဝင်ဈေးနှုန်း2100နဲ့လဲရမယ်ဆိုတဲ့အမိန့်ကိုစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့လိုက်နာနေရစေဖြစ်တယ်လို့အစည်းအဝေးခန်းစားထဲမှာတင်ပြထားပါတယ
်ပါကစ္စတန်နိုင်ငံမှာတော့ဒီပါကစ္စတန်ရဲ့အနောက်မြောက်ပိုင်းပရှဝတ်မြို့ကရဲတပ်ဖွဲ့ဝင်းတဲမှရှိတဲ့ဗလီတစ်ခုမှာဒီကနေ့ဇန်နဝါရီလ30ရက်နေ့မှာအသေးခံဘုံးခွဲတိုက်ခိုက်ခံခဲ့ရပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာတော့အနည်းဆုံးလူ34ဦးသေဆုံးပြီးတော့150ဒဏ်ရာရပါတယ်။သေဆုံးဒဏ်ရာရသူအများစုကတော့ရဲတပ်ဖွဲ့ဝင်တွေဖြစ်ပါတယ်။ပောက်ကွဲမှုကအလွန်ပဲအရှိန်ပြင်းတာကြောင့်ဗလီအမိုးပါပြိုကျခဲ့ရပါတယ်။ပရှဝတ်မြို့ကကျေးဌာနချုပ်အပြင်တခြားအစိုးရဖွဲ့ရုံးတွေပါတရှိပြီးတော့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ဒီခြံစည်းကိုအလုံးချုံခတ်ထားတဲ့ရဲဝင်းတွေကိုအသေးခံဘုံးခွဲသမားဘလို့ဝင်ရောက်နိုင်ခဲ့တယ်ဆိုတာကိုတော့မသိရသေးဘူးလို့ AP သတင်းမှာရေးပါတယ်။ပါကစ္စတန်တာလီဘန်အဖွဲ့ရဲ့ပြောခွင့်ရကတော့ဒီတိုက်ခိုက်မှုကိုသူတို့အဖွဲ့ကပြုလုပ်တာပါလို့ Twitter လူမှုကွန်ရက်မှာရေးပါတယ်။ပောက်ကွဲမှုဖြစ်တဲ့အချိန်မှာတော့ဗလီထဲမှာလူက260လောက်ရှိပါတယ်ရှင်။
VOA America တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္လာနေ့ညသတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်ကရီးပေးထားတဲ့အတိုင်းလက်နက်တွေကိုအမြန်ပို့ချဖို့ယူကရိန်းသမ္မတကတောင်းဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းကခါဆန်မြို့ကိုရုရှားကဒုံးကျည်နဲ့တရင်းကလေးတွေမှာတိုက်ခိုက်ခဲ့တဲ့အတွက်လူ3ယောက်သေဆုံးပြီး6ယောက်ဒဏ်ရာရရှိကြပြီးတဲ့နောက်သမ္မတဗိုလ်လိုနီမာဆယ်လန်စကီကသူ့ရဲ့နေ့စဉ်မင်းကမှအခုလိုပြောခဲ့တာပါ။ကျွန်တော်တို့ရဲ့လက်နက်တွေအတွက်အချိန်မီရောက်အောင်လုပ်ကြရပါမယ်။ယူကရိန်းအတွက်လိုအပ်တဲ့လက်နက်အသစ်တွေပံ့ပိုးနိုင်အောင်မြန်မြန်ဆန်ဆန်လှုပ်ဆောင်ကြရပါမယ်လို့သူကပြောထားခဲ့ပါတယ်။တရင်းကလေးတွေမှာတော့ယူကရိန်းရှေ့ပိုင်းဒိုနက်စ်ဒေတာကဘလာဟိုဒန်နီကိုရုရှားရဲ့ဝိုက်နာကျေးစားတပ်တွေကသိမ်းပိုက်ခဲ့တယ်ဆိုပေမဲ့ယူကရိန်းတပ်တွေကတော့ပြန်လည်တိုက်ထုတ်နေတယ်လို့ယူကရိန်းစစ်ဦးစီးရဲ့အစိုးရခန်းစားကဆိုပါတယ်။ဒီသတင်းကိုပြင်သစ်တရင်ဌာနကမေးမြန်းတဲ့အခါမှာတော့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြန်လည်တုံ့ပြန်တာမရှိသေးပါဘူး။အပြည့်ပြည့်ဆိုင်ရာအိုလံပစ်ကော်မတီကရုရှားအားကစားသမားတွေကိုအိုလံပစ်ပြိုင်ပွဲမှာပြန်လည်ရှင်ပြိုင်ဖို့ကြိုးစားတာဟာအကြမ်းဖက်မှုတွေကိုလက်ခံနိုင်တယ်လို့ကမ္ဘာကြီးကပြောဖို့ကြိုးစားတာဖြစ်ကြောင်းယူကရိန်းသမ္မတဇယ်လန်စကီကဒီနေ့မှာပဲပြောလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်စီကိုစာရေးထားပြီလို့သမ္မတဇယ်လန်စကီကဆိုပါတယ်
အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာတောင်ကိုရီးယားနိုင်ငံကိုဒီကနေ့ညနေပိုင်းမှာရောက်ရှိသွားပြီဖြစ်ပါတယ်။တောင်ကိုရီးယားကာကွယ်ရေးဝန်ကြီး Lee Jong-sup နဲ့လည်းတွေ့ဆုံမှုရှိပါတယ်။ဒီခီးစဉ်ကတော့ Indo-Pacific ဒေသကိုတွားရောက်တဲ့ဆက်ထမမြောက်ခီးစဉ်ဖြစ်ပါတယ်။သူကဖိလစ်ပိုင်နိုင်ငံကိုလည်းတွားရောက်မှာဖြစ်ပြီးတော့မကြသေးခင်ကမှရွေးချယ်တင်မြောက်ခံရတဲ့ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာနဲ့လည်းဖိလစ်ပိုင်အမျိုးသားလုံခြုံရေးအဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံမှုရှိပါတယ်။ရုရှားရဲ့ကျူးကျော်မှုကိုတိုက်ခိုက်နေတဲ့ယူကရိန်းစစ်ပွဲအတွက်ဒေါ်လာဘီလီယံနဲ့ချီအကူအညီပေးပြီးတော့အမေရိကန်နဲ့ဂျာမနီလို့တင်ကားတွေပို့ပေးအာမခံပြီးတော့တပတ်အတွင်းမှာပဲတရုတ်နဲ့မြောက်ကိုရီးယားတို့ရဲ့ချင်းချောက်မှုအနေနဲ့ကြီးမားလာတဲ့အင်ဒိုပစိဖိတ်ဒေသကိုအမေရိကန်ကာကွယ်ရေးဝန်ကြီးတွားရောက်တာဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသရဲ့လုံခြုံရေးအနေအထားကပို့ပြီးတော့မှရှုပ်ထွေးနေသလိုတရုတ်နိုင်ငံကတောင်တရုတ်ပင်လယ်တွေအနေနဲ့ကြီးတဲ့ဝေဟင်ဂျားဖြတ်စနစ်နဲ့စစ်သည်မော်ရီအများပြဆင်လွတ်နေတယ်လို့လည်းအမည်မဖော်လိုတဲ့အမေရိကန်ကာကွယ်ရေးဌာနအရာရှိတဦးကပြောပါရယ်မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်ထက်တွေတိုးပြီးတော့တိုးလောင်လာတာနောက်ပြီးတော့တိုက်ချင်းပစ်ပက်ထိန်သုံးဒုံးတွေဆက်ပြီးတော့စမ်းသပ်နေတဲ့အပေါ်မှာစိုးရိမ်နေတဲ့အကြောင်းအမေရိကန်ကာကွယ်ရေးဌာနထိတ်တန့်အရာရှိတွေကပြောဆိုကြပါတယ်ရှင်
ယူကရိန်းကိုစစ်ရေးရကူညီထောက်ပံ့မှုတွေတိုးပေးဖို့အတွက်နေတိုးအထွေထွေအထွေမှုချုပ်ယွန်စတိုတတ်ပတ်ကတောင်ကိုရီးယားနိုင်ငံကိုဒီကနေ့တိုက်တွန်းလိုက်ပါတယ်ယူကရိန်းကိုရုရှားချူချော်ပြီးတဲ့နောက်ပိုင်းပဋိပက္ခဖြစ်ပွားနေတဲ့နိုင်ငံတွေကိုလက်နက်မတင်ပို့ဖို့တချို့နိုင်ငံတွေကမူဝါဒချမှတ်ထားခဲ့ကြပါတယ်။အဲ့ဒီနိုင်ငံတွေကသူတို့ရဲ့မူဝါဒကိုပြောင်းလဲကြပြီးယူကရိန်းကိုလက်နက်တင်ပို့နေကြပါပြီ။ဒီလိုနိုင်ငံတွေကိုကိုးကားပြီးတော့တောင်ကိုရီးယားကိုအထွေမှုချုပ်ကအခုလိုတိုက်တွန်းလိုက်တာပါ။ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့အမေရိကန်မဟာမိတ်တွေနဲ့ဆက်ဆံရေးပိုပြီးခိုင်မာအောင်နဲ့တရုတ်နဲ့ပြိုင်ဆိုင်မှုတွေမြင့်တက်နေတဲ့အချိန်မှာ NATO အထွေထွေအတွင်းမှုချုပ် Stoltenberg ကဂျပန်နဲ့တောင်ကိုရီးယားခီးစဉ်ကိုစီစဉ်ခဲ့ပြီးဆိုးမျိုးကိုရောက်ရှိလာခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားကယူကရိန်းကိုစစ်ရေးရမဟုတ်တဲ့အကူအညီတွေပေးရတဲ့ပေါ်ကျေးဇူးတင်ကြောင်းနဲ့ယူကရိန်းပေါ်လိုအပ်နေတဲ့လက်နက်ခရမီးကြောက်တွေကိုထောက်ပံ့ပေးဖို့ဆိုးမျိုး Chain Institute မှာပြောကြတဲ့မိန့်ခွန်းမှာအထွေထွေမှုချုပ်ကတိုက်တွန်းပြောဆိုခဲ့ပါတယ်။
ရုရှားကနေတင်သွင်းတဲ့လောင်စာဆီစွမ်းအင်တွေအပေါ်မှာမိခိုအားထားနေရတာကိုရှော့ချဖို့စ조사တဲ့အနေနဲ့ဥရောပတိုက်ကနေပြီးတော့ရုရှားကဒီဇယ်စီနဲ့ရေနံစိမ်းတင်သွင်းမှုကိုရပ်ဆိုင်းပစ်ဖို့ပြင်ဆင်နေပါတယ်။ရုရှားကတင်သွင်းတဲ့အကြောင်းမီးသွေးနဲ့တခြားလောင်စာဆီတင်သွင်းမှုတွေပေါ်ပိတ်ဆို့လိုက်ပြီးတဲ့နောက်အခုအသစ်ချနာလိုက်တဲ့ပိတ်ဆို့မှုကတော့ဖေဖော်ဝါရီလ5ရက်နေ့မှာစပြီးအသက်ဝင်မှာဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုတစ်နှစ်ပြည့်ခံပြီးမှပဲဒီစစ်ပွဲအတွက်ဝင်ငွေရရှိမဲ့လောင်စာစွမ်းအင်တင်သွင်းမှုတွေကိုဖျက်တောက်ဖြစ်ဖို့28နိုင်ငံပါဝင်တဲ့ EU ကပြင်ဆင်လှုပ်ဆောင်နေတာဖြစ်ပါတယ်။ EU ကအခုလိုမျိုးရုရှားလောင်စာတင်သွင်းမှုကိုဖျက်တောက်ဒါကတော့နောက်ဆက်တွဲဆိုးကျိုးတွေဖြစ်ပေါ်စေနိုင်ပါတယ်ရှင2023ခုနှစ်ဇန်နဝါရီလ30ရက်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်တန်းနဲ့အတူကျမစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့သောရရှင်တွေကိုမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းနှစ်နှစ်ပြည့်အထူးဆောင်မအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်ရှင်အရင်ဆုံးတော့အာဏာသိမ်းပြီးတော့နှစ်နှစ်အကြာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာအတော်လေးကိုစီရေးပြင်းထန်နေတဲ့စကိုင်းဒေသကပြည်သူအုပ်ချုပ်ရေးအခြေအနေကိုတင်ပြပေးကြပါတယ်စစ်တပ်ကနေအာဏာသိမ်းခဲ့တဲ့နှစ်နှစ်အတွင်းစကိုင်းတိုင်းတွင်းမှာစစ်ကောင်စီကိုစန့်ကျင်တဲ့ခုခံတော်လှန်စစ်ကတစထက်တစပိုးပြီးတော့မှအားကောင်းလာခဲ့တယ်လို့ပြည်သူကာကွယ်ရေးတပ် PDF စိုးမိုးနယ်မြေတချို့မှာလည်း NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရလက်အောက်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေရဲ့တရားစီရင်ရေးကိုပါဆောင်ရွက်လာနိုင်ကြပါတယ်။အခု2023ခုနှစ်ထဲမှာတော့စကိုင်းတိုင်းတွင်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပိုပြီးတော့မှပြင်းထန်လာနိုင်တယ်လို့စစ်ရေးလေ့လာသူတွေကသုံးသပ်ပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုကိုသားညွန်ဦးကတင်ဆက်ပေးပါမယ်ရှင်။
ဗမာလူမျိုးအများစုရှိပြီးတော့ area studio မိုင်ပေါင်း 36,000 ကျော်ရှိတဲ့စကိုင်းတိုင်းဟာစစ်တပ်ရဲ့အာဏာသိမ်းမှုကိုလက်နက်ကင်ခုခံစစ်အားကောင်းစွာနဲ့တော်လှန်ဆန့်ကျင်နေတဲ့နေရာတစ်ခုဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးစ2021ခုနှစ်အစောပိုင်းလတွေမှာစကိုင်းတိုင်းဟာလည်းအခြားတိုင်းတွေညီတူပဲညီညွတ်စွာဆန္ဒဖော်ထုတ်ရင်းနဲ့အာဏာသိမ်းမှုကိုဆန့်ကျင်ခဲ့ကြပါတယ်။2021ခုနှစ်ဧပြီလ2ရက်နေ့မှာတော့စစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြနေတဲ့ရင်းမပင်မြို့နယ်တပီးကြီးရွာဆရာတော်ကိုရဲတပ်ဖွဲ့ကလာရောက်ဖမ်းဆီးရမှာအနီးပတ်ဝန်းကျင်ကြီးရွာတွေကတူမီတနတ်တွေနဲ့ပြန်လည်ခုခံရကနေပြီးတော့စကိုင်းတိုင်းရဲ့လက်နက်ကင်ခုခံတော်လှန်စစ်အစဖြုတ်ခဲ့တယ်လို့ပြောစမှတ်ပြုကြပါရတယ်။အဲဒီကနေတဆင့်စကိုင်းတိုင်းမြို့တော်ဖြစ်တဲ့မိုးရွာမြို့ထီပါလက်နက်ကင်ခုခံတော်လှန်စစ်ကကျေပြန့်သွားပါရတယ်။စစ်တပ်ကအာဏာသိမ်းပြီးတော့နှစ်နှစ်ပြည့်တဲ့အချိန်မှာတော့စကိုင်းတိုင်းနေရာတချို့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကအုပ်ချုပ်ရေးတရားစီရင်ရေးတွေလုပ်ဆောင်နေတဲ့အထိတူးတက်လာပါရတယ်။မြန်မာစစ်ကောင်စီတပ်တွေထူးစစ်စင်နာရီရှိပေမဲ့အဲဒီထူးစစ်ကိုခုခံနေရင်းနဲ့ပဲအုပ်ချုပ်ရေးနဲ့တရားစီရင်ကိစ္စတွေကိုပါဆောင်ရွက်လာနိုင်တယ်လို့စကိုင်းတိုင်းပလဲညွန့်နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်ကုကျော်စိုးဝင်းကပြောပါရယ်
ကျွန်တော်ဒီခုနဲ့ချက်ကြောင်းနေအားလုံးကိုကျွန်တော်တိုက်ခိုက်ရင်ဖြည့်ရှင်းခဲ့ရနေမှာကျွန်တော်တို့ဆုံးမမှုရတဲ့အချိန်မှာကျွန်တော်တို့ကြည့်ရတဲ့ဟိုကျွန်တော်တို့ရကြီးအုပ်ချုပ်ရေးဘက်ကာကွယ်ရေးဘက်အကောင်လုံးစီရင်ဆောင်ရွက်နိုင်ခဲ့တဲ့ခင်ဗျာ။ဟိုလမ်းကြမယ်လို့ကျွန်တော်ထောက်ချထားပါတယ်ခင်ဗျာတို့။အဲ့လူတွေကလည်းလူတွေအားလုံးကိုလည်းကျွန်တော်တို့ဒီရကြီးတော့ကမ္ဘ
ှိတယ်လို့သူကပြောပါတယ်။ဒါပြင်ခေဦးမြို့နယ်အတွင်းမှာဆိုရင်လည်း2023ခုနှစ်ဇန်နဝါရီလ24ရက်နေ့မှာတရားရည်ရုံးကိုဖွင့်လှစ်နိုင်ခဲ့တယ်လို့သူကပြောပါတယ်။တစ်ဆက်တည်းမှာပဲစကိုင်းတိုင်းအောက်ပိုင်းနဲ့အထက်ပိုင်းကိုဆက်သွယ်ကူးလူသွားလာရမှာအရေးပါတဲ့ချင်းနှင်းမြစ်တစ်လျှောက်မှာလည်းဒေသခံကာကွယ်တပ်ဖွဲ့တွေကမြစ်ကြောင်းရဲ့တစ်ဖက်တစ်ချက်ကိုစုမိုးထားပြီးတော့မြန်မာစစ်ကောင်စီတပ်ရဲ့ဆက်လူတွေကိုတိုက်ခိုက်ဖျက်ဆီးတာတွေလုပ်နေပါတယ်။အစပိုင်းမှာတူမီတွေနဲ့ခုခံတော်လှန်စစ်ကိုစတင်ရပြီးမြေနောက်ပိုင်းမှာတော့ရေမြုပ်မိုင်းတွေအထိပါအစင်းမြင့်ပြီးတော့အသုံးပြုလာနိုင်ခဲ့တယ်လို့ကျောက်လုံးကြီးကောက်ဝေးတက်ကတောင်းရင်ရှိသူတူကဗျူတွေကိုပြောပါတယ်
။ဒုတာမှုနေနေရကျွန်တော်တို့ကနေတမျိုးနယ်လုံးမှာဆိုရင်ဒီသူတို့စာဘာကနဲ့စာဘာကနဲ့ပေါ့လောက်ခံရှိရနေရဆိုလို့သုံးနေရပဲရှိရကျင်းတဲ့နေရကုန်လို့ကျွန်တော်တို့ပြည်ပြည်တွေကုန်လို့အဆုံးမထားလို့ရပါပြီ။ဟုတ်ဒီနေ့ဆိုရင်ကျွန်တော်တို့ဆက်လက်တည်းကိုလည်းစာဘာကထောက်ဖို့ဆက်လက်တည်းကိုလည်းဒီမှာချင်းနေတဲ့မြုံနာနေပါတော့အဆုစုပေါင်းဆိုကျွန်တော်တို့စာဘာကဆက်လက်မရှိဘူးအဖြစ်ရှိသွားပြီပေါ့ကျွန်တော်တို့ညှို့နိုင်တယ်ပေါ့နော်ဆက်လာကျွန်တော်တူမီနဲ့တိုက်တယ်တူမီနဲ့တိုက်တဲ့အချိန်မှာဒီဆက်လေးကိုလုံးဝတူမီနဲ့တော့ဆင်ပြေဘူးကျွန်တော်တဆင်းထက်တိုးတယ်လေးလက်မပိုက်ပေါ့နော်လေးလက်မတန်ပိုက်နဲ့ပြစ်တယ်ရှစ်လက်မခြောက်လက်မ14လက်မအဲ့လိုမျိုးတန်ပိုက်တွေနဲ့ပြစ်တာပေါ့နော်ခုနောက်ပိုင်းကျွန်တော်တူတက်မှုတွေရေမြူမိုင်းတွေပါကျွန်တော်တို့ဆန်တော့အောင်ထားပြီးဆိုတော့တူတက်မှုတော့တော်လို့ရှိပါတယ်ဟုတ်
မြန်မာစစ်ကောင်စီတပ်ဟာစကိုင်းတိုင်းအောက်ပိုင်းကနေပြီးတော့အထက်ပိုင်းကိုရိတ်ခါလူသူလက်နက်တွေကိုတည်ယူတဲ့နေရာမှာချင်းမြစ်ကိုအုံပြုနေတာဖြစ်ပြီးတော့မကြာခဏဆိုလိုရဲချင်းမြစ်ပြေးမှာရှိတဲ့ကြေးရွာတွေမှာဒေသခံကာကွယ်ရေးဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပါတယ်။မြန်မာဒီမိုကရေစီကောင်ဆောင်ဒေါ်ဆန်းစုကြည်ရဲ့2003ခုနှစ်နယ်လက်ခီးစင်မှာတိုက်ခိုက်ခံခဲ့ရလို့ကဘာကသိရှိသွားတဲ့တပေးမျိုးနဲ့ဟာဆိုရင်လေအခုချိန်မှာတော့ဆက်နာသိမ့်မှုကိုခုခံတော်လှန်စစ်အပြင်းထန်ကိုဆင်နွှဲနေတဲ့နေရာတစ်ခုဖြစ်လာပါတယ်။တပိယမြို့နယ်ထဲမှာမြန်မာစစ်တပ်နေမိရှင်းလင်းတဲ့နှစ်လအတွင်းကြီးရွာ40ကနေပြီးတော့နေအိမ်6000နီးပါးမိလောင်ကျွမ်းသွားခဲ့ပါတယ်။ဒေသခံကာကွယ်တပ်ဖွဲ့တွေရှိနေတဲ့နေရာတွေကိုမိရှုဖျက်ဆီးတာတွေလုပ်ပေမဲ့တော်လိုင်းအင်အားစုတွေပို့ပြီးတော့အားကောင်းလာတယ်လို့တပိယမြို့နယ်အတွင်းမှာလှုပ်ရှားနေတဲ့ကောင်းကင်ကာကွယ်အဖွဲ့ကတာဝန်ရှိသူတွေကပြောပါတယ
်။မိရှုခံရတဲ့အတွက်တချို့ဥမဲ့အိမ်မဲ့တွေဖြစ်သွားတယ်။ဥမဲ့အိမ်မဲ့တွေဖြစ်သွားတဲ့အခါမှာသူတို့ရဲ့တော်လိုင်းနေတဲ့စိတ်ကနည်းသွားလာတော့မဟုတ်ဘူး။ပင်မရှိတော့တဲ့အတွက်ငါတို့တော်လန်ကြီးပြည်တော်လှုပ်လို့ရတယ်ဆိုတဲ့စိတ်ကိုပို့ပြီးတော့ဝင်လာတယ်။အဲအဲ့စိတ်တွေဝင်လာတဲ့အတွက်ဒီတပင်းမျိုးနဲ့ရတော်လန်ကြီးအာစုကြီးနည်းမတော်ပဲနဲ့ပို့ပြီးတော့အားကောင်းလာတယ်။အဲ့လိုမျိုးပြောရမယ
်။တပင်းမျိုးနဲ့တဲ့ကလက်ရကုံကြီးရဟာဆိုရင်လေမြန်မာစစ်တပ်ကလေကြောင်းကနေပြီးတော့ပြစ်ခတ်လို့ပြီးခဲ့တဲ့နှစ်စက်တင်ဘာလအတွင်းမှာကလင်းငယ်တွေပါဝင်13ဦးထိတည်ဆုံခဲ့ရပါတယ်။စစ်တပ်ကအနာသိခဲ့တဲ့နှစ်နှစ်အတွင်းနိုင်ငံတော်လုံးမှာတိုက်ပွဲပေါင်း 9,800 ကျော်ဖြစ်ခဲ့ပြီးတော့စကိုင်းတိုင်းအတွင်းတပ်ပွဲပေါင်း900ကျော်ဖြစ်ပွားခဲ့ကတနင်္ဂနွေမှာဆိုရင်တော့ဒုတိယအများဆုံးဖြစ်တယ်လို့မြန်မာမဟာဗျူဟာနဲ့ဘူဝါဒလိလာကြီး Institute ရဲ့ဆင်းရီကသိရပါတယ်မြန်မာစစ်ကောင်စီကတော့ PDF အဖွဲ့တွေဟာကြေးရွာတွေကိုခြေပြုတ်ပြီးတော့အကြမ်းဖက်မှုတွေကျူးလွန်တယ်လို့ကြေးရွာနေအိမ်တွေကိုမိရှူတာတွေလူသက်တာတွေရှိတယ်ဆိုပြီးတော့တံပြန်ဆွဆဲပါတယ်စကိုင်းတိုင်းအတွင်းအချို့ကြေးရွာတွေမှာတော့စစ်ကောင်စီလိုလားတဲ့ပြူစောတိလို့ခေါ်တဲ့ပြည်သူ့စစ်အဖွဲ့တွေရှိပြီးတော့ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့လည်းအပြန်အလှန်တိုက်ခိုက်မှုတွေရှိနေပါတယ်ဒီ2023ခုနှစ်ထဲမှာတော့စကိုင်းတိုင်းအတွင်းတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်ပေမဲ့ဒီ PDF ပြည်သူ့ကာကွယ်ရေးတပ်တူဘက်မှလက်နက်ပိုင်းမှအားနည်းနေရာတွေရှိနေသေးတယ်လို့စီးရီးလေးလာသူတူကသုံးသပ်ပါတယ
်။ဒီကဖြစ်ကြတော့လက်နက်ပါပဲ။ဒီ NUG နဲ့စစ်ကိုထားပြီးမယ်။လက်နက်နဲ့ထုတ်ပြီးပြည်သူ့ဘာမှမဖြစ်ပါဘူး။စကိုင်းတိုင်းကတော့ဒီတော့လည်းအားနည်းနေရာချင်းဖြစ်ပါတယ်။အဲ့ဒီချင်းကိုသူတို့ပြည်သူ့နိုင်ငံနဲ့ပြန်စကိုင်းတိုင်းရဲ့အချင်းကကျွန်တော်တို့ဒီကတည်းကပြီးကြုံနေတယ်။ကျွန်တော်တို့ဒီလိုနေနေနေတာတော့ရှိတော့နေနေကျွန်တော်ပြောနေပါတယ
်။လက်ရှိမှာဒီသက်ကကာဝေးတပ်ဖွဲ့တွေအနေနဲ့မြန်မာစစ်တပ်ကိုခုခံတိုက်ခိုက်တဲ့နေရာမှာလက်နက်အင်အားအကန့်အသတ်ရှိတယ်လို့ပဲလက်နက်ထုတ်လို့ရပြီးမှလည်းကုန်ကျစရင်းမြေရှားပါလာတယ်လို့ကာဝေးအဖွဲ့တွေကပြောကြပါတယ်။အမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတဒူဝါလက်ရှိလာကအနာသိမ်းပြီးတော့6လကြာမှာတနင်္ဂနွေနေ့နဲ့ခုခံစစ်ဆင်နွှဲကြဖို့ကြေညာပါတယ်အဲ့လိုကြေညာပြီးတော့တစ်နှစ်ပြည့်တဲ့အချိန်မှာတော့စုမှုနယ်မြေများစွာကိုတိစောက်နိုင်ခဲ့တယ်ဆိုပြီးတော့သူကပြောခဲ့ပါတယ်ဒါပြင်2023ခုနှစ်ကိုလည်းတိုက်ပွဲရဲ့အဆုံးဖြတ်နှစ်တစ်နှစ်ဖြစ်တယ်လို့ပြောဆိုထားပါတယ်လက်တွေ့မြေပြင်မှာတော့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေတိုက်ပွဲတွေကအရင်ကထက်ပိုအဖြစ်များလာပြီးတော့မြန်မာစစ်ကောင်စီဘက်ကမြေပြင်ထိုးစစ်ထက် လေကြောင်းချီတက်တဲ့တိုက်ခိုက်တာမျိုးနောက်လေကြောင်းကနေပြီးတော့ပုံကျဲပြက်ခတ်တာမျိုးတွေပို့ပြီးတော့လှုပ်လာပါတယ်ဒေသခံကာကွယ်တပ်ဖွဲ့အနေနဲ့စစ်တပ်ကအာဏာသိမ်းခဲ့တဲ့နှစ်နှစ်အတွင်းမြေပြင်မှာစိုးမိုးနေမျိုးတွေတိစောက်နိုင်ခဲ့တဲ့အထိတိုးတက်လာတဲ့ဆိုပေမဲ့စစ်ကောင်စီရဲ့ဝေဟင်ကတိုက်ခိုက်မှုတွေကိုတော့အခုချိန်ထိပြန်လည်ခုခံနိုင်တဲ့အခြေအနေမရှိဘူးလို့အလုံးကတင်ညီတညွတ်ထဲပြောဆိုကြပါတယ်ခင်ဗျာ
ဒါကတော့အာနာသိမ့်ပြီးတော့နှစ်နှစ်အကြာစကိုင်းဒေတာကပြည်သူ့အုပ်ချုပ်ရေးအခြေအနေအထူးသတင်းဆောင်မကိုကိုသားညူကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းမှာမြေမြုံမိုင်းအနေရဟာကရင်နီနယ်ကယားပြည်နယ်အတွက်အကြီးအမားဆုံးစိန်ခေါ်မှုဖြစ်လာနေတဲ့အကြောင်းအထူးသတင်းဆောင်မတပုတ်ကိုလည်းဆက်ပြီးတော့တင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးတဲ့နောက်ပိုင်းမှာကယားပြည်နယ်ဒေသအခေါ်ကရင်နီနယ်မှာတော့မြေမြုံမိုင်းအန္တရာယ်ကအကြီးအမားဆုံးစိန်ခေါ်မှုတစ်ရပ်ဖြစ်လာပါဗျ။စစ်ရေးပဋိပက္ခဖြစ်နေတဲ့စစ်ကောင်စီဘက်ကရောဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဘက်ကပါနှစ်ဖက်စလုံးမြေမြုံမိုင်းတွေအသုံးပြုနေတာဖြစ်ပေမဲ့စစ်ကောင်စီတပ်ကတော့ပို့ပြီးတော့မှအသုံးများပါတယ်လို့မိုင်းရှာဖွေရှင်းလင်းရေးအဖွဲ့တွေကပြောပါတယ်။ဆရာနာသိမ့်ပြီးတော့နှစ်နှစ်အကြာကရင်နီနယ်မှာရင်ဆိုင်နေရတဲ့မြေမြုံမိုင်းအနေရဲ့အခြေအနေအထူးသတင်းပေးဖို့ချက်ကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။စစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်ဖြိုခွဲခံခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံတော်ဝန်ဆန္ဒပြလူငယ်တွေဟာပြည်သူ့ကာကွယ်ရေးအဖွဲ့တွေဖွဲ့ပြီးစစ်ကောင်စီကိုလက်နက်ကင်လန်းစင်နဲ့ပြန်လည်ခုခံတိုက်ခိုက်ခဲ့ကြတာပါ။အဲ့ဒီကတည်းကကရားပြည်နယ်ဒေသခေါ်ကရင်နီနယ်ကနေရာအတော်များများမှာတိုက်ပွဲတွေစတင်ဖြစ်ပွားလာတာအခုဆိုနှစ်နှစ်နီးပါးရှိလာပါပြီ။ကယားနယ်တခွင်မှာစစ်ကောင်စီရဲ့လေရင်ဘုံကျွဲမှုလက်နက်ကြီးပစ်ခတ်မှုတွေပြင်းပြင်းထန်ထန်နှစ်ကုပ်ခံခဲ့ရတဲ့အပြင်မြေမြုံမိုင်းအန္တရာယ်တွေလည်းအကြီးအမားဆုံးဆင်ခေါ်မှုတစ်ခုဖြစ်လာတယ်လို့ဒေသခံနဲ့ကရင်နီအဖွဲ့အစည်းတွေကပြောဆိုကြပါတယ်။တိုက်ပွဲကြောင့်စစ်ပြေးရှောင်နေတဲ့ပြည်သူတွေဟာတိုက်ပွဲတည်ငြိမ်တဲ့အချိန်မှာသူတို့နေရာပြန်ပြီးလိုအပ်တဲ့ပစ္စည်းတွေပြန်လာယူရင်းနဲ့မြေမြုံမိုင်းနေမိတဲ့ဖြစ်စဉ်တွေမကြာခဏဖြစ်ပွားနေပါတယ်။ဒီမော့ဆိုမျိုးနယ်ကုန်းတာကျေးရွာကအသက်50နှစ်အရွယ်ဒေါ်ထေထေးဝင်းဟာပြီးခဲ့တဲ့2021ခုနှစ်အောက်တိုဘာလတည်းကကျေးရွာကိုပြန်လာချင်းသူ့ရဲ့ဦးလေးခြံဝင်းအိမ်ရှိမှာမိုင်းနေမိပြီးညာဘက်ခြေထောက်ပြတ်ရှကျန်တစ်ဖက်ကလည်းပြင်းထန်တဲ့မိုင်းစားထိမှန်ဒဏ်ရာရရှိခဲ့ပါတယ်။မိုင်းနေမိဒဏ်ရာနဲ့ဆေးကုသရင်းပဲအသက်ဆုံးရှုံးခဲ့ရတယ်လို့တငယ်ချင်းဖြစ်သူဒေါ်ကွယ်မြာက VOA ကိုပြောပြပါတယ်
အသိဉာဏ်ချင်းတယောက်ကအိမ်ကြီးလောက်ပြီးတော့မှသက်သာကအိမ်တိုင်းထောက်ပတ်ပေးတယ်လေအဲ့ဒါပြန်ယူရင်းနေပေါ့နော်သူအတော်အိမ်ရှိမှာကိုနေမိတော့ပေါ့အဲ့ဒီမိုင်းကိုနေမိတော့ပြီးတော့မှသူကခြေတော်တစ်ခါတစ်ခါလည်းပြက်သွားတာပြက်သွားရင်မှသူဆေးရုပ်ခေါ်သွားလိုက်လေဆေးရုပ်ခေါ်သွားတော့ဆေးရုပ်မှလည်းတပတ်ခြေရက်လောက်ပဲပေါ့နေရပြီးမှအသက်ကပါပါရတော့
အလားတူပဲ2022ခုနှစ်နှစ်ကုန်ပိုင်းလောက်ကဒေါ်ခွေမြာရဲ့ဆွေမျိုးတော်သူကကားနဲ့နေအိမ်ပြန်ပြီးလိုအပ်တဲ့ပစ္စည်းတွေယူချေသူ့နေအိမ်ရှိမှာမိုင်းပေါက်ကွဲလို့ကားပျက်စီးသွားတယ်လို့ပြောပါတယ်။ဒါကြောင့်တိုက်ပွဲတည်ငြိမ်ရင်တောင်မြေမြုံမိုင်းအန္တရာယ်ကြောင့်နေရပြန်နေဖို့မတေချာတော့ဘူးလို့ပြောပါတယ်
။အေးကျွန်တော်တော့ဟိုအမျိုးတုံးတရားပေါ့နော်။အဲ့ဒါသူပြန်ပြီးမပစ္စည်းနည်းနည်းပြတ်တယ်ဆိုတော့ကားနဲ့ထပ်နေမိသေးတယ်လေရောက်ဖြစ်မှလည်းသူကတော့မချိဘူးပေါ့နော်။ကားပဲထိသွားကားပဲပျက်စီးသွားတာပေါ့။ကိုကတော့ပြန်ခေါ်တော့မလွယ်တော့ပါဘူး။ဆမရင်မြေမြုံမိုင်းတွေကလည်းအများနဲ့ခကြတော့လေပြန်ခေါ်တော့မှလောကဝမစင်မပြေနိုင်တော့
မြေမြုံပိုင်းပောက်ကွဲခဲ့တဲ့နေရာတွေဟာစစ်ကောင်စီတပ်တွေစစ်ကြောင်းစင်တပ်ဆွဲနေထိုင်ခဲ့တဲ့နေရာတွေဖြစ်ပြီးစစ်ကောင်စီတပ်ကထောင်ထားတဲ့မိုင်းတွေဖြစ်တယ်လို့ရွာကန်တွေကပြောဆိုကြပါတယ်။ကင်းဒီလူခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကတော့စစ်ရေးရတင်းမာမှုမရှိတဲ့ကျေးရွာတရွာမှာမြေမြုံပိုင်းအလုံး30တဲ့မနဲ့ရှာဖွေတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်စစ်မြေနပြင်ဖြစ်တဲ့ဧရိယာတွေမှာဒီတက်မကမြေမြုံမိုင်းတွေအစာပေါင်းများစွာရှိနိုင်ပြီးစိုးရင်စရာကောင်းတဲ့အခြေအနေဖြစ်နေတယ်လို့ကိုပညာကပြောပါတယ်
။အခြေအနေအဖြစ်တော့ပြောမယ်ဆိုရင်တော့ဒီစစ်ကောင်စီဖက်ကတော့ဟိုအများဆုံးပေါ့နော်သူဖြစ်အခုသူတို့တပ်ဆွဲနေတဲ့နေရာဧရိယာတော်များများမှာအာကျွန်တော်တို့ပြပွင့်လင်းပြောရင်တော့ကျွန်တော်တို့ဟိုနှစ်ထပ်တုံးထပ်ပေါ့နော်ဟိုအဲဒီမျိုးမိုင်းတွေခင်းတာရှိတယ်။နောက်ပြီးတော့မှရွာတွေထဲမှာဟိုပေါ့နော်ဟိုမိုင်းတွေအများကြီးအော်မြုပ်ထားတာရှိတော့เนาะဥမာပြန်ရင်တော့မြလဲဖက်မှာကျွန်တော်တို့ဒီဖက်ခင်ဒီ app နဲ့တဆိုးတွားပြီးတော့မှ my touch နဲ့ချိန်မှာယူရတယ်ယူရထဲမှာတော့မှအရှင်းလုံးမပြီးချိန်မှာကျွန်တော်တို့ကလုံးအလုံးရင်ပေါ့ပေါ့เนาะဟို20 30အထိဟိုဖော်လို့ရတာရှိတော့
ဒေတာကန်ကာကွယ်ရေးတပ်တွေကတော့နေမေရှင်းလင်းရေးလုပ်ရင်းဒီပြိုင်ထဲမှာပဲမိုင်းရှင်းလင်းရေးလုပ်ပေးနေတယ်လို့ဆိုပါတယ်တိုက်ပွဲငြိမ်တဲ့အချိန်မိုင်းတွေကိုရှင်းလင်းပေးတာဖြစ်တယ်လို့ဒီမော့ဆိုမျိုးနဲ့ PDF ပြန်ကြားရေးတာဝန်က ကိုကရန်က VOA ကိုပြောပါတယ်စစ်ကောင်စီဘက်ကပေါအားပြင်းတဲ့မိုင်းမျိုးတွေအသုံးပြုတာတွေ့ရတယ်လို့သူကဆိုပါတယ
်သူတို့စခန်းကြီးရဲ့ပေါဝင်ကြရမြို့မြို့မိုင်းကိုသူတို့ကရာနဲ့ချီထောင်ထားတယ်လေဆိုတော့ကျွန်တော်တို့ဒီမိုင်းကိုကျွန်တော်တို့ဆင်းနေစင်မှာသင်္ကြန်နဲ့မရှိတဲ့အတွက်ကျွန်တော်တို့ဆင်းရတဲ့စိတ်အဖြစ်ဒီဘောနော်အဲ့ဒီလိုလေးကျွန်တော်တို့ကြုံရတယ်ဘောနော်ဥပမာကျွန်တော်တို့ဒေါန်ခါလို့နည်းမျိုးကတော့သူကမြေစုတာရှိတယ်လေအပိကရမီတမျိုးနဲ့မိုင်းဆိုဒီချေလာမြေတွေကပြန်ဖောင်းဘောနော်ဖောင်းရတဲ့အကြမ်းကကျွန်တော်တို့အဆင်မပြေတော့အမြင်ဖြစ်နေလားဒါဆိုကျွန်တော်တို့ပြည်သူတို့ကတို့ဟိုညမအိမ်မဆန်ခဲ့တဲ့ပြည်ကြီးတွေပြန်ယူဖို့တော့ကျွန်တော်တို့လောကကြည့်မထားတော့ဘောနော်လောကပြီးမပြောင်းတော့ဘူးဘောနော
်ဒီမော့ဆို PDF ဖွဲ့ထဲမှာတင်မိုင်းရှင်းလေးလုံရင်းနဲ့အ ਨੇ ဆုံးခြေလက်ပြတ်ရှဒံယာရသူ73ဦးတစ်ဆုံးသူ14ဦးထိရှိနေတယ်လို့ဒီမော့ဆိုမျိုးနဲ့ PDF ပြန်ကြားရေးတာဝန်ခံကပြောပါတယ်ဒီလိုမိုင်းရှင်းလင်းရေးလုပ်နေတဲ့နေရာမှာစစ်ပစ္စည်းကိရိယာတွေမရှိဘဲလူအားနဲ့ရှင်းလင်းနေရတာမျိုးအခက်အခဲဖြစ်နေပြီးအခုနောက်ပိုင်းမြေမြုပ်မိုင်းတွေကိုမရှင်းလင်းနိုင်တော့ဘူးလို့ဆိုပါတယ်ဒီမြေမြုပ်မိုင်းတွေဟာစစ်တပ်ကထောင်ထားတဲ့မိုင်းတွေဖြစ်တယ်လို့ဒေသခံနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပေမဲ့VOA ကတီးကြအတီးပြုတ်လို့မရသေးသလိုစစ်ကောင်စီဘက်ကလည်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျာ
ဒါကတော့ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းမြေမြုံမိုင်းအန်ရဲဟာကရင်နီနယ်ကယားပြည်နယ်အတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်လာနေတဲ့အခြေအနေအထူးသတင်းဆောင်ပါကိုစုံဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်VOA American တန်ရဲ့တနင်္လာညထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်တစ်လျှောက်ကပြည်နယ်တွေမှာ3ရက်အတွင်းမြန်မာနိုင်ငံသား100ကျော်ဖမ်းမိတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါမယ်ထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်နဲ့တက်ပြည်နယ်တွေမှာ3ရက်အတွင်းမှာမြန်မာနိုင်ငံသား100ကျော်ဖမ်းမိခဲ့ပါတယ်အများစုကတော့ရခိုင်ပြည်နယ်ကလာတဲ့ရိုဟင်ဂျာမွတ်စလင်တွေဖြစ်ကြပါတယ်ဒီအကြောင်းထိုင်းခြေစိုက် VOA မြန်မာပိုင်းသတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်ထိုင်းမြန်မာနယ်စပ်မှာရှိတဲ့အထောက်ထားမဲ့တဲ့မြမာတွေနေစဉ်လိုမျိုးဝင်ရောက်လာနေပြီးတော့ဒီရပိုင်းမှာတော့လူကုန်ကူးတဲ့သူတွေခေါ်လာတဲ့ရိုဟင်ဂျာအများစုပါတဲ့မြန်မာနိုင်ငံကသူတွေဖမ်းဆီးမိနေတာဖြစ်ပါတယ်။၃ရက်အတွင်းမှာတော့မြန်မာနိုင်ငံသား100ကျော်ဖမ်းမိကြောင်းမြန်မာပြည်သားများအရေးပူးတဲ့လှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပြပါတယ်။ဇန်နဝါရီလ28ရက်29ရက်30နဲ့31ရက်အတွင်းမှာဒီထိုင်းနိုင်ငံတဲကိုတရားမဝင်နဲ့ဇက်ဖြတ်ကျော်လာတဲ့မြန်မာ113ဦးနဲ့လူပွဲစား2ဦးကိုထိုင်းလုံခြုံရေးတပ်ဖွဲ့ကဖမ်းမိတာဖြစ်ပါတယ်။ဒီနေ့30ရက်နေ့မှာတော့ထိုင်းမြောက်ပိုင်းထက်ပြည်နယ်မဲဆောက်မြို့မြောက်ဘက်မှာတော့မဲလာဆိုတဲ့မြို့နယ်ထဲမှာတရားမဝင်မြန်မာ25ယောက်နောက်ပြီးတော့လမ်းပြပွဲစား1ယောက်ဖမ်းမိတယ်လို့နေကြားဆောင်တက်ကသတင်းထုတ်ပြန်တာဖြစ်ပါတယ်။ဒီလိုမျိုးဒီနယ်စပ်တွေမှာဒီနှစ်ရက်အတွင်းမှာပဲတရားမဝင်မြန်မာက64ယောက်ဖမ်းဆီးမိခဲ့တာဖြစ်ပါတယ်အမျိုးသားက64ယောက်ဖြစ်ပါတယ်အမျိုးသမီးက24ယောက်ဖြစ်ပြီးတော့သူတို့နဲ့အတူပွဲစားတအုပ်ကိုဖမ်းမိတာဖြစ်ပါတယ်ဒီပြည်နယ်တွေအများစုထဲမှာဖမ်းမိတဲ့သူတွေကတော့ရခိုင်ပြည်နယ်ကလာတဲ့ရိုဟင်ဂျာတွေဖြစ်ပါတယ်ရှင်သူတို့ကတော့ထိုင်းမလေးနယ်စပ်အထီကိုခရီးစက်မဲ့သူတွေလည်းဖြစ်ပါတယ်သူတို့ဟာဒီပဲခူးတိုင်းမကွေးတိုင်းရခိုင်ပြည်နယ်စခိုင်းကနေလာကြပြီးတော့ပွဲစားကတအူးကိုဘန်းွေ2000ပေးရပါတယ်ရခိုင်ပြည်နယ်ကလာတဲ့သူတွေဖြစ်ပြီးတော့သူတို့ကရိုဟင်ဂျာတွေအများစုဖြစ်ကြတာပါသူတို့ခီးစဉ်ကဘန်ကောက်ရဲ့ပတ်ဝန်းကျင်မှာအဆုံးသတ်ဖို့မရှိဘဲနဲ့မလေးရှားနိုင်ငံဆုံခလာပြည်နယ်အထိဆက်သွားမယ့်အခြေအနေဖြစ်ပါတယ်ဇန်နဝါရီလ26ရက်နေ့ကလည်းထိုင်းနိုင်ငံချင်းမိုင်ခရိုင်ချင်းတောင်မြို့မှာတော့တရားမဝင်မြန်မာနိုင်ငံသား23ဦးဖမ်းမိထားပြီးတော့ဖမ်းမိထားတယ်လို့ထိုင်းနယ်ကြားဆောင်တဲ့တရင်အမှတ်3ကထုတ်ပြန်ပါတယ်ဖမ်းမိထားတဲ့မြန်မာနိုင်ငံသား23ယောက်ထဲမှာတော့အမျိုးသားက10ယောက်နဲ့အမျိုးသမီးက13ယောက်ဖြစ်ပြီးတော့လမ်းပြကမြန်မာတစ်ယောက်ကိုဖမ်းဆီးထားမိတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးလူမှုရေးစီးပွားရေးအကြက်တဲပဋိပက္ခတွေကြောင့်ပြီးခဲ့တဲ့နှစ်တွေကနေဆက်တွေမှာတရားဝင်မြန်မာတွေကနေစဉ်လိုယာနဲ့ချီပြီးတော့အစုလိုက်အပြုံလိုက်ဝင်ရောက်လာတာကြောင့်နေဆက်တွေမှာထိုင်းလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခံရတာဖြစ်ပါတယ်သူတို့တွေကတောလန်းကနေပြီးတော့တဆင့်ချင်းမိုင်ခရိုင်ထဲကိုသွားပို့လာတဲ့အခါမှာတော့လမ်းမှာထိုင်းစစ်တပ်နဲ့တိုးပြီးတော့အဖမ်းခံရတာဖြစ်ပါတယ်ထိုင်းနိုင်ငံဘက်ကမြန်မာနိုင်ငံကနေဝင်ရောက်တယ်ဆိုရင်တော့ကုန်ကြစရိတ်ကပွဲစားတအူးကိုတယောက်ကို1,300ဘတ်ပေးရတယ်လို့မြန်မာတွေကဆိုပါတယ်ရှင်ဒီအတန်ဖိုင် ဟိုထုတ်လင်းပေးဖို့စက်ပိုင်းဆိုင်ရာအခက်အခဲရှိတဲ့အတွက်တောင်းပန်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေတင်ဆက်ပေးဖို့ရှိပါတယ်ရှင
်စစ်အာဏာသိမ်းနှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံရေးစီးပွားရေးလူမျိုးရေးအခြေအနေတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုစတဲ့ကဏ္ဍအလိုက်အထူးစီစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာညချမ်းမသောရရှင်များရှင် VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးမှာပါအရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှတ်မှာတင်ပြပေးမှာကတော့စစ်ကောင်စီရဲ့ရွေးကောက်ပွဲအလားအလာတွေအကြောင်းဖြစ်ပါတယ်စစ်ကောင်စီက2023ခုနှစ်မှာရွေးကောက်ပွဲကျင်းပပြင်မဲ့ကျင်းပမဖြစ်ဘူးဆိုတာကိုတော့တက်အပ်မပြောနိုင်သေးဘူးဆိုပြီးပြောဆိုထားပါတယ်ဆရာနာရှင်စန့်ကျင်တော်လိုင်းရေးအင်အားစုတွေနဲ့နိုင်ငံတကာကလည်းဒီရွေးကောက်ပွဲကိုလက်မခံဘူးလို့ဆိုထားပါတယ်ဒီတော့ဒီရွေးကောက်ပွဲအလားအလာအခြေအနေကဘယ်လိုရှိပါသလဲရန်ကုန်ကပေးပို့ထားတဲ့သတင်းတောက်မှတ်စုကိုကိုသားညူဦးကတင်ဆက်ပေးထားပါတယ်ရှင်
အနာသိမ်းထားတဲ့မြန်မာစစ်တပ်ဟာခုနှစ်2023နှစ်မှာရွေးကောက်ပွဲလုပ်နိုင်မှုအတွက်နှစ်ဆပိုင်းကလေးကကြိုးပမ်းနေပြီးတော့စစ်ကောင်စီအုပ်ထဗိုလ်ချုပ်မကြီးမင်းအောင်လှိုင်ရဲ့နှစ်သက်ကူးနှုတ်ခွန်းဆက်စကားမှာလည်းလက်နက်ကင်ပြိပခါတွေကိုဖြည့်ရှင်းနိုင်လို့ရှိရင်တိုင်းသားတွေနဲ့တိုင်းသားဒေသတွေရဲ့အခွင့်အရေးပိုပြီးတော့ဆောင်းနိုင်မှာဖြစ်တဲ့အကြောင်းနောက်တိုင်းသားတွေရဲ့ဒီမိုကရေစီအခွင့်အရေးမဆုံးရှုံးစေဖို့နိုင်ငံအနှံ့မှာရွေးကောက်ပွဲကျင်းပဖို့ဆောင်းနေတဲ့အကြောင်းထည့်သွင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းစစ်ကောင်စီပြောခွင့်ရသူကတော့ဒီနှစ်ထဲမှာအထူးရွေးကောက်ပွဲကျင်းပဖြစ်ဖို့ဆိုတာတတ်မပြောနိုင်သေးဘူးလို့ view ကိုပြောပါတယ်။ရွေးကောက်ပွဲကျင်းပနိုင်မယ်မကျင်းပနိုင်ဘူးဆိုတာကိုပြောဖို့အတွက်စောလုံးတဲ့အခြေအနေမျိုးဖြစ်တယ်လို့သူကဆိုပါတယ
်။စူးစမ်းလှုပ်ဆောင်လျက်ရှိတယ်လို့ကျွန်တော်ပြောခြင်းမှဖြစ်ပါတယ်။အဲဒီကြားထဲမှာအဖြစ်အမောက်လုပ်ငန်းတွေမျိုးစုံရှိတယ်။ကျွန်တော်တို့ရဲ့ရည်ရွယ်ချက်ဒီကျွန်တော်တို့ရဲ့ရည်ရွယ်ချက်ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်ဒီပါဝသွားမလဲဆိုတော့ကျွန်တော်တို့ဒီဒါနိုင်ငံဝန်ကြီးချုပ်လက်ချောက်ကြဖြစ်တယ်အကြာလက်မရှိကျွန်တော်တို့ရွေးကောက်ပွဲလုပ်နိုင်အောင်လုပ်ပဲ။ကျွန်တော်တို့ဒီ2010ပြန်2015 2020ရွေးကောက်ပွဲတွေကျွန်တော်တို့လောက်ခဲ့တယ်လောက်ခဲ့တဲ့အခါမှာဒါ2010မှာ325နုနဲ့လောက်ခဲ့တယ်ဒါ2015မှာ323ပေါ့နော်အဲဒီဘက်မှာကြာထားတဲ့ကျွန်တော်တို့ဒါကျော့သွားတဲ့ဟာမျိုးရှိတယ်အဲလိုမျိုးရှိတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ကတော့ပြည်သူလူထုအားလုံးဒီဒီမိုဆီအခွင့်အရေးကိုတန်းတူညီမျှကျွန်တော်တို့ခံစားဖို့ရှိမယ်မိမိရဲ့ဆန္ဒဖော်ထုတ်မှုပေါ့နော်မိမိရဲ့မဲပေးဆန္ဒဖော်ထုတ်မှုကိုပြည်သူတွေအားလုံးပြတ်ပြတ်နတ်နတ်လောက်ဆောင်ရမယ်ဟိုကျွန်တော်တို့ဟာပေးနိုင်အောင်ဆိုတော့ကျွန်တော်ဆောင်ရွက်လျက်ရှိတယ်အဲ့လိုဆောင်ရွက်လျက်ရှိတဲ့နေရာမှာအဖြတ်လုပ်ငန်းတချို့လည်းရှိပါတယ်အဖြတ်လုပ်ငန်းတချို့ရှိတယ်ဆိုတာဒါရင်းနဲ့အတိုင်းပဲဖြစ်တယ် NGC ကပေးလို့ဖွဲ့တယ်ကျန်တဲ့ဟိုတချို့ပြည်ပနိုင်ငံအဖွဲ့တွေအတိမမီဘူးဆိုတဲ့အဖွဲ့တွေရှိတယ်ကျွန်တော်တို့အနေနဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လာပြီးကျွန်တော်တို့ရဲ့ကတိကဝတ်ထားတဲ့အတိုင်းဒါအခြေခံလိုအပ်ချက်တွေဖြည့်ဆည်းပြရမယ့်အားတွေကျွန်တော်လှုပ်ဆောင်လျက်ရှိရယ်အဲလှုပ်လဲလှုပ်ဆောင်နေတယ်လို့ပဲကျွန်တော်ပြောခြင်းဖြစ်တယ်
ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီအစိုးရအဖွဲ့ဝင်ကြီးတွေနဲ့တိုင်းနယ်ပြည်နယ်ဝင်ကြီးချုပ်တွေကိုပြီးခဲ့တဲ့သတင်းနှောင်းပတ်ထဲပြောခဲ့တဲ့မေးခွန်းထဲမှာတော့မဲဆင်းတွေမှန်ကန်ဖို့နဲ့မဲဆန္ဒရှင်တွေချင်းချောက်ဖိအားပေးတာမခံရဘဲနဲ့မဲပေးနိုင်ဖို့ကြိုးပမ်းနေတဲ့ပုံမှာမူတည်ပြီးတော့ရွေးကောက်ပွဲကိုထပ်ပြီးတော့သုံးသပ်သွားမယ်လို့ပြောသွားခဲ့ပါတယ်။အခုလာမယ့်ရွေးကောက်ပွဲအတွက်စစ်ကောင်စီဘက်ကချမှတ်ထားတဲ့အစီအစဉ်နဲ့ပတ်သက်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်။
ကျွန်တော်တို့အနေနဲ့ကတော့အာမခံရပြီးပြီဖြစ်တယ်။မြန်မာနိုင်ငံမှာပါတီတော်ဒီမိုကရေစီစနစ်ခိုင်မာစေရေးပထမချက်ကျွန်တော်တို့အာမခံထားတယ်ဒုတိယချက်ကကျွန်တော်တို့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံနဲ့ပြည်တော်စုတည်ဆောက်ရေးဒါကျွန်တော်တို့အာမခံထားပြီးသားဖြစ်တယ်အပြင်ကျွန်တော်တို့အနေနဲ့ဥရကျေငါရထဲမှာနောက်ဆုံးဥရကျေမှာဒါဒီပါတီတော်ဒီမိုကရေစီပေါ့တော့ဒီအရေးပေါ်ကာလပြဌာန်းချက်တွေပြီးလို့ရှိရင်ပါတီတော်ဒီမိုကရေစီအထူးရေးကောက်ပွဲပေါ့ဒါလောက်ဆောင်မယ်ဆိုတဲ့အားမျိုးကျွန်တော်တို့ပြောထားပြီးသားဖြစ်တယ်ကျွန်တော်တို့အနေနဲ့ဒါရွေးကောက်ပွဲနဲ့ပတ်သက်ပြီးလိုအပ်လာတဲ့အခင်းကျင်းတွေရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဆောင်ရွက်ရမယ့်အခြေခံလိုအပ်ချက်တွေကိုကျွန်တော်တို့စူးစမ်းဆောင်ရွက်လျက်ရှိတယ
်။စစ်ကောင်စီဘက်ကတော့လူရည်စင်းကောက်တာကိုမြို့လိုက်ဇန်နဝါရီလအစပိုင်းကနေခုချိန်ထိဆက်ပြီးတော့လှုပ်ဆောင်နေပါတယ်။စစ်ကောင်စီပြုလုပ်မဲ့ရွေးကောက်ပွဲမှာလူလူမပါဝင်ဖို့နဲ့အသိမှတ်မပြုကြဖို့ကိုလည်းရည်ရွယ်တိုက်တွန်းတဲ့ဆန္ဒပြပွဲတွေကိုတိုက်ပွဲပြိခဒေသတွေတကတခုပြစ်တဲ့စကိုင်းတိုင်းအပါဝင်တချို့နေရာတွေမှာလည်းလှုပ်ရှားပြုလုပ်နေကြပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကတော့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုကျဆင်းလာတယ်ဆိုပြီးတော့သတိပေးထားပါတယ်။ဒေါ်ဆန်းစုကြည်ဥဆောင်တဲ့ရွေးကောက်ခံအစိုးရကိုဖြုတ်ချပြီးတော့စစ်တပ်ကအာဏာသိမ်းခဲ့ခြင်းကစပြီးမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိတဲ့နောက် အကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ကြီးမားတဲ့လူခွင့်ချူဖောက်မှုတွေရင်ဆိုင်လာရတာကိုဥပမာအဖြစ်ကြည့်ပြီးတော့အရေးပါတဲ့တရားဥပဒေစိုးမိုးရေးကိုအလေးထားကြဖို့တတိပေးလိုက်တာပါ။အမေရိကန်နိုင်ငံဝန်ကြီးအန်တိုနီဘလင်ကန်ကလည်းနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အာဏာသိမ်းစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကိုလက်မခံဘူးပြီးခဲ့တဲ့ဩဂတ်လကလေးကတိုက်တွန်းခဲ့ပါတယ်။အမေရိကန်နိုင်ငံဌာနအတိုင်းပင်ခံပုဂ္ဂိုလ်ဒရက်ရှိုးလေးကလည်းဒေလူလာခွင့်ရှိတဲ့မြန်မာနိုင်ငံမှာထင်ရှားတဲ့အတိုက်ခံတွေကိုကျဉ်းချထားပြီးတော့အနာသိစစ်တပ်ကကျင်းပမဲ့ရွေးကောက်ပွဲဟာဒီလွတ်လပ်ပြီးတော့တရားမျှတမှုရှိမှာမဟုတ်တဲ့အတွက်အမေရိကန်ဘက်ကအတိမတ်ပြုမှာမဟုတ်ဘူးလို့ VOA သတင်းဌာနနဲ့တီးသန့်တွေ့ဆုံမေးမြန်းချိန်မှာဖြေကြားခဲ့ပါတယ
်။ Our position hasn't changed. These elections have no chance of being free and fair. It's a
ကျွန်တော်တို့အနေထားကပြောင်းလဲမရှိပါဘူး။ဒီရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတမှုရှိမဲ့အနေထားမဟုတ်ပါဘူး။စစ်ကောင်စီကသူတို့တရားဝင်ဖြစ်ရေးအတွက်စူးစမ်းနေတာသူတို့ခင်းတဲ့လမ်းကြောင်းဟာအဆင်ပြေတယ်ဆိုတာပြဖို့လုပ်နေတာကိုမြင်သာပါတယ်။ကျွန်တော်တို့အများအသိကိုရှင်းပါတယ်။လွတ်လပ်ပြီးတရားမျှတမှုရှိတယ်လို့သတ်မှတ်ထားတဲ့ရွေးကောက်ပွဲတစ်ခုဟာ2020နိုဝင်ဘာမှာကျင်းပခဲ့တယ်။စစ်ကောင်စီကဒီရွေးကောက်ပွဲရလဒ်ကိုမကြိုက်ဘူး။ဒါကြောင့်2021ဖေဖော်ဝါရီ1ရက်မှာသူတို့အာဏာသိမ်းခဲ့တာပါ။အခုဆိုမြန်မာနိုင်ငံရဲ့တဝက်လောက်ကိုသူတို့ထိန်းချုပ်မထားနိုင်တဲ့အတွက်ဘယ်လိုလုပ်ပြီးရွေးကောက်ပွဲတွေကျင်းပမလဲတော့မသိပါဘူး။ထင်ရှားတဲ့အတိုက်ခံတိုင်းကိုထောင်ချထားပြီးလွတ်လပ်မျှတတဲ့ရွေးကောက်ပွဲကျင်းပဖို့ဆိုတာမဖြစ်နိုင်ပါဘူး။နောက်သတင်းလွတ်လပ်ခွင့်ကိုမှောင်ချထားပြီးတပ်ဖြတ်မှုတွေကျူးလွန်နေတာပါ။ဒါကြောင့်တကယ်လို့သူတို့ကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်ဖို့စူးစမ်းနိုင်တဲ့ထောင်ကျွန်တော်တို့ကသူတို့အကြောင်းဆောင်နေတာတွေကိုမတိကျိုးကျုံလုပ်လို့မရပါဘူး
။မြန်မာနိုင်ငံဒေသတော်များများကဒီရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းရုံးတွေကိုမိုင်းထောင်ဖောက်ခွဲတာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာတွေကြောင့်ဇန်နဝါရီလအတွင်းမှာစောက်အောင်73ခုနဲ့ရုံသုံးပစ္စည်းတွေပျက်စီးဆုံးရှုံးပြီးတော့တဟအကြမ်းဖက်သမားတွေလက်ချက်ဖြစ်တယ်လို့စစ်ကောင်စီရဲ့ဇန်နဝါရီလ22ရက်နေ့ထုတ်ကြေညာချက်မှာဆွဆွပြောထားပါတယ်။အကြမ်းဖက်ဖွဲ့တွေဖြစ်စစ်ကောင်စီကကြေညာထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ဒီ CRPH လွှတ်တော်ကုစားပြုကော်မတီတို့ကလည်း PDF ဆိုတဲ့နာမည်နဲ့အကြမ်းဖက်ဖွဲ့ဖွဲ့ပြီးတော့ပြည်သူတွေကိုအကြောင်းပြချက်မျိုးစုံနဲ့ဆွဆွတပ်ဖြတ်နေတယ်ဆိုပြီးတော့စစ်ကောင်စီကထုတ်ပြန်ပါတယ်။စစ်တပ်အာဏာသိမ်းပြီးကာလနှစ်နှစ်နီးပါးကြာလာချိန်မှာဒလန်ကိုင်ပြည်ပခတွေကလည်းတစတဲ့တစပိုတိုးလာပြီးတော့ပြည်တွင်းမငြိမ်သက်မှုတွေကလည်းပိုဆိုးလာနေပါတယ်။ဒီလိုအချိန်မှာပဲအာဏာသိမ်းထားတဲ့စစ်ကောင်စီကပြုလုပ်မဲ့ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမှုရှိမနေဘူးဆိုပြီးတော့ကန့်ကွက်လှုပ်ရှားတာတွေတောင်းဆိုတာတွေလည်းခုချိန်ထိဆက်ပြီးတော့ရှိနေပါတယ်။စစ်ကောင်စီဘက်ကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်ပြောဆိုတာမရှိသလိုစစ်ကောင်စီပြောခွင့်ရသူကလည်းဒီနှစ်ထဲလုတ်ဖြစ်မဖြစ်ဘူးဆိုတာကိုတော့တတ်အံ့မပြောနိုင်ဘူးဆိုတာဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါရခင်ဗျာကျွန်တော်တားညူပ
ါစကောင်းစီရေကောက်ွယ်လာလာတွေအကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှာကိုတားညူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်ဒီသတင်းပတ်မှာတော့မြန်မာနိုင်ငံမှာဆက်နာသိမ်းပြီးတော့နှစ်နှစ်ပြည့်တဲ့အချိန်မြန်မာပြည်တွင်းကစီးပွားရေးလုပ်ငန်းတွေအကြောင်းတင်ဆက်ထားတဲ့အထူးဆောင်မအစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်နှစ်နှစ်အကြာမြန်မာပြည်တွင်းစီးပွားရေးလုပ်ငန်းတွေပြန်ပြီးတော့ကောင်းလာဖို့မျှော်လင့်ချက်နည်းနေပြီးတော့လက်တလုံးမှာတော့လုပ်ငန်းဆက်လက်ရပ်တည်ရှင်သန်နိုင်ရေးကိုတော့ဦးစားပေးနေကြရပါတယ်ပြည်တွင်းစီးပွားရေးလုပ်ငန်းတွေကနှေးကွေးသွားပြီးတော့အလုပ်ကင်ခွင်လန်းနည်းလာတာနဲ့အတူပြည်ပကိုထွက်ပြီးတော့အလုပ်လုပ်ကြတဲ့မြန်မာလူငယ်ကျွမ်းကျင်လုပ်သားတွေလည်းတိုးလာနေပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်တိန်ခီထိုက်ကတင်ဆက်ပေးထားပါတယ်ရှင်
ဆီယနာသိမ်းမှုနှစ်နှစ်ပြည့်တော့မယ့်အချိန်မှာပဲရွေးကောက်ပွဲကျင်းပနိုင်ရေးကမတေချာဘူးလို့စစ်ကောက်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA မြန်မာပိုင်းကိုပြောဆိုလိုက်သလိုပဲအမေရိကန်နိုင်ငံချိုင်းဝင်ကြီးဌာနကတော့စစ်ကောက်စီကကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲကိုအတိအမှတ်ပြုမှာမဟုတ်ကြောင်း VOA မြန်မာပိုင်းကိုပြောပါတယ်နိုင်ငံရေးမရေရာမတေချာမှုတွေအတွင်းမြမစီးပွားရေးလုပ်ငန်းရှင်တွေကြားမှာလည်းရှေ့လျှောက်စီးပွားရေးအခင်းအကျင်းကိုခံမှန်းဖို့ခက်နေကြပါတယ်
။ဟောအနာဂတ်ကိုဟိုလမ်းကြည့်ဟောအတော်ကိုဝေဝေဝဝနိုင်ပါတယ်။ပထမဆုံးတစ်ခုကတော့စီးပွားရေးလုပ်ငန်းတွေဆိုတာအာကျွန်တော်တို့စီးပွားရေးလုပ်ငန်းတွေဆိုတာဟိုမိုက်ခရိုပေါ့နော်တကယ်မက်ခရိုစီးပွားရေးအခြေအနေတွေပေါ်မှာလည်းအများကြီးမူတည်ပါတယ်နိုင်ငံရဲ့အစည်းအဝေးအခြေအနေတွေပေါ်မှာလည်းမူတည်ပါတယ်အဲ့တော့နိုင်ငံရဲ့အစည်းအဝေးအခြေအနေတွေကတစ်ခါပြန်ပြီးတော့နိုင်ငံရဲ့နိုင်ငံရေးအခြေအနေတွေလည်းပြန်ပြီးတော့မူတည်ပါတယ်အဲ့တော့နိုင်ငံရေးအခြေအနေကဘာဖြစ်မယ်ဆိုတာဘယ်သူမှမသိတိုင်တဲ့အခြေအနေမျိုးဖြစ်နေတာပေါ့အပရမတ်ဆုံးတစ်ခုကတော့အခု31ရက်နေ့ဆိုရင်နှစ်နှစ်ပြည့်ပြီပေါ့နော်ဟိုဒီအရေးပေါ်ကာလအာပြဋ္ဌာန်းချက်တွေရဟိုဒီတိုက်ကနေအာဏာယူသိမ်းထားတာနှစ်နှစ်ပြည့်ပြီအဲ့ဒါဆိုရင်သူတို့ကဘက်ကိုဘာဆက်လုပ်မှာလဲဆိုရဲဟာ
ကျွန်တော်တို့ဘာလို့မှမသိဘူးပရမသောတစ်ခုကဒုတိယတစ်ခုကတော့โอเคရွေးကောက်ပွဲလုပ်မယ်လို့သိတယ်အဲ့ခါကျတော့ရွေးကောက်ပွဲကဥမာအဖြစ်ဩဂုတ်လလောက်မှာဖြစ်မယ်ဆိုတော့ဒါပေမဲ့အဲ့ဒီဒီမကလာမှာကတော့စီးပွားရေးအခြေအနေနဲ့အများကြီးပြောင်းသွားလိမ့်မယ်လို့မြင်မိဘူ
းမန္တလေးနီးပညာကုမ္ပဏီရဲ့ Managing Director ဒေါက်တာစောနိုင်မှာကိုဖြစ်ကပေးယောဂါကြောင့်မြန်မာနိုင်ငံတွင်းကလုပ်ငန်းတွေမှာလစာလျှော့ဝန်ထမ်းလျှော့လုပ်ခဲ့ရပြီးတဲ့နောက်စစ်တပ်ရဲ့အာဏာသိမ်းမှုထပ်ဖြစ်လာပြီးနောက်မှာတော့လစာလည်းတိုးမပေးနိုင်တော့သလိုဝန်ထမ်းလည်းထပ်လျှော့ချရတဲ့လုပ်ငန်းတွေထဲမှာသူ့လုပ်ငန်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ်ရော့သွားရတဲ့သူ့ဝန်တန်း၃ပုံ၂ပုံမှာအများစုကလူငယ်တွေဖြစ်ကြောင်းနဲ့ပြည်ပထွက်ကြသလိုကိုပိုင်စီးပွားရေးပြောင်းသွားကြသူတွေလည်းရှိတယ်လို့သူက VOA ကိုပြောပါတယ်။သူ့ဝန်တန်းအဖြစ်ကနေထွက်သွားကြသူတွေထဲမှာတားဖြစ်သူလည်းပါတယ်လို့ဒေါက်တာစောနိုင်ကပြောပါတယ
်။ဝန်တန်း၃ပုံ၂ပုံလောက်ကအလုပ်ထွက်သွားကြတဲ့အကြောင်းအပြင်ကိုဥမာကျွန်တော်သားဆိုရင်သူအခုတော့26နှစ်ပေါ့နော်အဲ့တော့သူအရင်တော့ကတော့ဟိုကျွန်တော်ဆီယာကုမ္ပဏီတစ်ခုမှာပဲအလုပ်လုပ်နေခဲ့တာပါသို့တော်လည်းဒီအခုလိုကိစ္စတွေဖြစ်ပြီးတဲ့အခါမှာသူနိုင်ငံခြားကိုသူမာစတာတော့တက်မယ်ဆိုပြီးတော့တက်ပါတယ်အဲတော့မတက်ခင်လေးမှာသူဟိုလေးစီသွားခဲ့နေမှာကြောပါတယ်ဖခင်နဲ့မျိုးကြောပါတယ်ဆိုပြီးတော့ထိုင်ပြီးကြောပါတယ်ကြောတဲ့အချိန်မှာပဲသူကပြောပါတယ်ဖခင်နဲ့မမေးလတာပြန်လာခြင်းမပြန်လာမင်းတော့တဲ့ဆိုပြီးတော့ပြောရပါတယ်အဲ့တော့ပြောရရင်တော့ဟိုလူငယ်တွေအတွက်ကအခုသူတို့ရဲ့မျှော်လင့်ချက်တွေအဲပျောက်ဆုံးသွားတဲ့အဲတဘောပေါ့နော်အဲ့တော့အဲ့လိုမျိုးဖြစ်ပါတယ်အဲ့တော့ဟိုလက်ရှိချိန်တွေကတော့အဲ့လိုမျိုးဖြစ်ပါတယ
်နိုင်ငံတကာအလုပ်သမားဖွဲ့ကြီး ILO ရဲ့2023ခုနှစ်အတွက်ကမ္ဘာအလုပ်ကိစ္စရာအခြေအနေအလားအလာအစဉ်ခန်းစားသစ်မှာတော့မြန်မာနိုင်ငံမှာနိုင်ငံရေးပြဿနာတွေနဲ့ပြည်ပခါတွေနဲ့အတူကုန်စည်နှုန်းကြီးမြင့်မှုတွေကြောင့်စီးပွားရေးအခြေအနေအခက်အခဲနဲ့ဆက်ပြီးတော့ကြုံတွေ့ရမယ်လို့ဖော်ပြပါတယ်နည်းပညာပိုင်းဆိုင်ရာကျွမ်းကျင်လုပ်သားတချို့ကတော့ဒေတာရင်းနိုင်ငံတွေမှာရွှေပြောင်းအလုပ်လုပ်လာကြပြီးသူတို့နိုင်ငံသားတွေနဲ့ရှင်ရင်လောက်ခလာစာရောတာတွေ့ရပေမဲ့မြန်မာနိုင်ငံကလာစာနဲ့ရှင်ရင်တော့များတယ်လို့ဒေါက်တာစောနိုင်ကလည်းပြောပါတယ်နိုင်ငံတကာမှာမြန်မာကျွမ်းကျင်လုပ်သားတွေအတွက်ဈေးခွင့်နေရာရှိတယ်လို့လည်းသူကရှုမြင်ပါတယ
်ဟိုထိုင်းရလုပ်ငန်းရှင်တယောက်ဆိုပြောတယ်မြန်မာလူငယ်တွေရတဲ့နိုင်ငံသားကိုသွားဟိုနိုင်ငံသားကိုထွက်လာကြပြီးရင်သူတို့ကအလုပ်လုပ်မယ်ပြီးရင်အိမ်ကိုပတ်စံပြဖို့ပဲဒါပဲခြောက်လဲမယ်စားမယ်တောက်မယ်ပျော်မယ်ပါမယ်ဆိုတဲ့လူငယ်ကအနည်းစုပဲတဲ့အဲ့တော့မြန်မာလူငယ်တွေကတော်တော်ကိုပဲသူတို့ကချစ်ချုပ်ပြီးတော့ပတ်စံကိုစုမယ်ပြီးရင်အိမ်ပြန်ဖို့မယ်အိမ်ကမိသားစုတွေအိမ်ကကိုယ့်ရဲ့မိသားစုတွေအတွက်အဖေအမေအတွက်ပြန်ဖို့မယ်ပြီးရင်ဥမာဖြင့်ဟိုအိမ်လေးစောင့်မယ်ပေါ့နော်အဲ့လိုမျိုးလူငယ်တွေများတယ်
ဒါပေမဲ့လည်းနိုင်ငံတကာမှာအစ်မြင့်နီးပညာပိုင်းဆိုင်ရာအလုပ်အကိုင်တွေမှာတော့မြန်မာလုပ်သားတွေဝင်တိုးနိုင်ဖို့အခက်အခဲတချို့ရှိနေတာကိုတွေ့ရတယ်လို့လည်းပြောပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းပြည်တွင်းနိုင်ငံရေးအခြေအနေအရလုပ်ငန်းတွေဆက်လက်လဲပတ်ရေးအပြင်ကလေးတွေရဲ့ပညာသင်ကြားရေးအတွက်ပါအခက်တွေ့ခဲ့ကြရတာကြောင့်အိမ်နီးချင်းနိုင်ငံတွေကိုထွက်ခွာအခြေချသူတွေလည်းရှိလာပါတယ်။ဒေတာရင်းနိုင်ငံတချို့မှာစီးပွားရေးအခြေချဖို့အခက်အခဲသိမ့်ရှိပေမဲ့ဈေးကွက်ဝေစုရဖို့ကတော့အတိုင်းအတာတစ်ခုအထိအချိန်ယူပေးဆက်ဆောင်ရွက်ရတယ်လို့လည်းဒေါက်တာစောနိုင်ကပြောပါတယ်။နောက်ထပ်ကြုံလာရတဲ့အခက်အခဲကတော့နိုင်ငံတကာစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကြောင့်ငွေကြေးဆိုင်ရာလွှဲပြောင်းဆောင်ရွက်တာတွေမှာမြန်မာလုပ်ငန်းရှင်တွေအခက်ကြုံနေကြရတာဖြစ်ပါတယ
်။စင်ကာပူမှာဆိုရင်တစ်ခါပြန်ပြီးတော့နောက်တစ်ခုထပ်ပြီးတွေ့ရတာကမြန်မာနိုင်ငံตาကုမ္ပဏီတွေပေါ့နော်ဟိုကုမ္ပဏီထောင်တာအစနောက်ပြီးတော့ကုမ္ပဏီမှာဘဏ်အကောင့်ဖွင့်တာအစပို့ပြီးတော့ခက်ခဲလာတာတွေ့ရပါတယ
်ကမ္ဘာစီးပွားရေးအခြေအနေနဲ့အလားအလာဆက်ရ2023ခုနှစ်ကုလသမဂ္ဂအစဉ်ခန်းစာမှာတော့2021ခုနှစ်နဲ့2022ခုနှစ်အတွင်းစီးပွားရေးအကြီးအကျယ်ဆုံးရှုံးရတဲ့ဖွံ့ဖြိုးဆဲနိုင်ငံအဖြစ်မြန်မာနိုင်ငံကိုဖော်ပြထားပါတယ်တချိန်မျက်မှာပဲမြန်မာနိုင်ငံဟာဆိုရင်ပေးဆက်ရမယ်ပြည်ပကျွေးမိတွေကိုအပြည့်ပေးနိုင်ဖို့အတွက်နိုင်ငံခြားအရန်ငွေချေရော့နေလာနေကြောင်းနဲ့ပြည်တွင်းလုပ်ငန်းရှင်တွေအနေနဲ့ပြည်ပကချေးငွေတွေကိုပြန်ဆက်တာဆိုင်ငံ့ထားဖို့2022ခုနှစ်ဇူလိုင်လအတွင်းမြန်မာဗဟိုဘဏ်ကညွှန်ကြားခဲ့တာကိုလည်းကုလသမဂ္ဂအစိုးရခန်းစာကထောက်ပြထားပါတယ်
မတိုင်ခီထိုင်စီစဉ်တင်ဆက်ပေးခဲ့တဲ့ဆီယနာသိန်းနှစ်နှစ်ပြည့်စီးပွားရေးအထူးအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်တင်တဲ့မိတ်ဆက်ပေးပါစေဒီသတင်းပတ်မှာတင်ဆက်ပေးထားတာကတော့တရုတ်နှစ်သက်ကူးနေပြည်နယ်အားလည်းရဲ့ကယ်လီဖိုးနီးယားသက်မှတ်ဆိုတဲ့အကြောင်းဖြစ်ပါတယ် အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာတော့တရုတ်နှစ်သက်ကူးနေကိုပြည်နယ်အားလည်းရဲ့အဖြစ်နဲ့ဒီနှစ်2023ခုနှစ်စပြီးတရယဝင်သတ်မှတ်ပေးလိုက်ပါတယ်။အာရှနယ်ပွားတွေပေါ်မှာအမုန်းတရားအခြေခံနဲ့တိုက်ခိုက်မှုတွေအမေရိကန်ပြည်ထောင်စုတဝန်ရှိနေတဲ့အချိန်မှာအခုလိုမျိုးကယ်လီဖိုးနီးယားပြည်နယ်အစိုးရကတရုတ်ရိုးရာပွဲတော်တစ်ခုကိုအတိမတ်ပြုလိုက်တာကဘယ်လောက်ရေးပါပါသလဲမဆုမျက
အမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့အာရှလူမျိုးတွေနဲ့တရုတ်နှစ်တကူပွဲတော်ကိုပုံစံမျိုးစုံနဲ့ဆင်နွှဲကြပါတယ်တရုတ်နိုင်ငံမှာဒီຫນွေဥပွဲတော်လို့ခေါ်တယ်လို့ဗီယက်နမ်တောင်ကိုရီးယားတို့မှာလည်းဒီနှစ်တကူပွဲတော်အတွက်ကိုတည်စားနာမည်တွေရှိကြပါတယ်အားလုံးကတော့ဒီလပြက်ကလေးကိုအခြေခံပြီးတော့မှနှစ်တည့်ရောက်ပြီမို့နှစ်တကူပွဲတော်ကိုဆင်နွှဲကြတာပါအမေရိကန်ပြည်ထောင်စုမှာဟာဝိုင်ကျွန်းပြီးလို့ရှိရင်အာရှຫນွေဘွားတွေအများဆုံးနေထိုင်တဲ့ကယ်လီဖိုးနီးယားပြည်နယ်မှာဒီနှစ်နှစ်တကူပွဲတော်ဟာအရင်နှစ်တွေထက်ကိုပိုပြီးတော့မှထူးခြားပါတယ်
တရုတ်နှစ်တကူစတင်တဲ့ဇန်နဝါရီလ22ရက်ကိုပြည်နယ်အလှရက်အဖြစ်ကယ်လီဖိုးနီးယားပြည်နယ်အစိုးရကအခု2023ခုနှစ်ကစပြီးတော့ပထမဆုံးတရားဝင်သတ်မှတ်လိုက်လို့ဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာမတူကွဲပြားသူတွေအထူးရှင်တွဲနေထိုင်မှုနဲ့အာရှຫນွေဘွားအမေရိကန်နိုင်ငံသားတွေရဲ့ယဉ်ကျေးမှုအစဉ်အလာတွေရဲ့အရေးပါမှုကိုအတိအမှတ်ပြုတဲ့အနေနဲ့အခုလိုမျိုးပြည်နယ်အလှရက်အဖြစ်သတ်မှတ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကပြောပါတယ်။လာဆာမဲ့ရုံးပိတ်ရက်သတ်မှတ်ပေးတာဖြစ်ပေမဲ့လို့တရုတ်နယ်ဘွားရဲ့အများကြီးရှိတဲ့ပြည်နယ်မှာအခုလိုတရုတ်နှစ်တကူပွဲတော်ကိုတရားဝင်အတိအမှတ်ပြုလိုက်တာကတိတ်ကိုထူးခြားပါတယ်။လပြက်ကတိန်လူနာကလန်ဒါရဲ့ပထမဆုံးရက်မှာဘုံချောင်းတွေသွားပြီးတော့ရှစ်ခိုးကြတာကုသိုလ်ကောင်းမှုတွေလုပ်ကြတာထူးခြားတယ်လို့ယုံကြည်တဲ့အတွက်ပထမဆုံးနှစ်ခုရက်မှာကုသိုလ်လုပ်ကြတယ်လို့ The City of 10,000 Buddhas ဓမ္မတက္ကသိုလ်ကြီးမှတင်သွင်းနေတယ်မြန်မာနိုင်ငံကဆရာလေးဂျင်ရှားရှီကရှင်းပြပါတယ်
။ So one aspect is cultural.In all the Asian countries, they do that, you know, and also following the lunar calendar.
ဆရာလေးပြောနေတာကတော့ရှင်ချင်းမှုအရာဘုံကြီးချောင်းသွားကြတာအကြောင်းတစ်ချက်ဖြစ်ပါတယ်။အာရှနိုင်ငံကြီးအလုံးမှာလည်းဒီထူးတဲ့နေ့တွေဆိုရင်ဘုံကြီးချောင်းတွေသွားပြီးတော့ကုသိုလ်လုပ်ကြလေရှိတယ်လို့ပြောပြနေတာပါ။နောက်တစ်ချက်ကတော့ဒီလာပြက်ကလေးရဲ့နှစ်သက်ကူပထမဆုံးနဲ့15ရက်မြောက်တဲ့နေ့တွေမှာပို့ပြီးတော့မှထူးခြားတဲ့အစွမ်းတွေရှိတယ်လို့ယုံကြည်ကြလို့ဖြစ်တယ်တဲ့။နက္ခတ်ပေတဲ့အရာဟိုးရင်တွေကယုံကြည်လာကြတော့ဒီနှစ်သက်ကူပထမဆုံးနေ့မှာအခုလိုမျိုးဖုန်ကြီးကျောင်းတွေသွားပြီးတော့မှကုသိုလ်ကောင်းမှုလုပ်ကြတာဖြစ်ပါတယ်တဲ့။အဲ့လိုမျိုးလှုပ်လို့ရှိရင်ပို့ပြီးတော့ကုသိုလ်ရတယ်လို့ယုံကြည်ထားကြလို့ဖြစ်တယ်တဲ့တကယ်ကတော့ဒီတခြားနေ့တွေတွေမှာလည်းကောင်းမှုကုသိုလ်လုပ်လို့ရတယ်လို့ဆရာလေးဂျင်ရှားရှီကပြောပြတာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာနေတဲ့တရုတ်နယ်ဘွားအမှုပညာရှင်ကိုစီရန်ဒါကလည်းတရုတ်နှစ်တကူဆင်နွှဲပုံကိုအခုလိုပြောပြပါတယ
်ကျွန်တော်နှစ်တကူကတော့တရုတ်နှစ်တကူကအမြင်ကျင်ပါတယ်နိအာရိုးရာကတော့ဘွားကအမြင်လို့ဒီပေါ့နော်ရိုးရာကတော့ဆိုမနေ့ဆိုလို့ရှိရင်အဲ့ဒီနှစ်တကူမရောက်ခင်ကျက်ကကတော့ရတယ်ဒါတော့ရိုးရပေါ့ပြီးတော့ညကြတော့12နာရီမှာအာလာရှိခိုးလေပေါ့နော်မိုးကနတ်မြတ်မကြီးကိုကြောက်တာပေါ့အာဒါတော့နှစ်တိုင်းလုပ်တယ်ပေါ့ပြီးတော့ next year new year day ပေါ့ new year day ကျရှင်ဘုံကျောင်းသွားတယ်အာတရုတ်ဘုံကျောင်းတွေသွားပြီးရှင်ကျွန်တော်တို့မိသားစုလိုက်သွားပြီးတော့ရှိခိုးကြတယ်ဆူတောင်းကြတယ်ပေါ့ပြီးတော့အဲ့ဒီမှာပဲမျိုးတွေတွေ့ပြီးတော့အံပေါင်းတွေပြေးကြတယ်ပေါ့ဖလဲကြတယ်ပေါ့ဆို
တော့အဓိကပြောရမယ်ဆိုလို့ရှိရင်တော့ဒီနှစ်တကူနေ့ကတရုတ်လူမျိုးတွေအတွက်အရေးကြီးတယ်ပေါ့နော်ခုနပြောသူမိသားစုတွေပြန်ဆုံကြရတယ်တွေ့ကြရတယ်ဒီလိုဘုရားဘုံချောင်းတွေသွားကြရတယ်ဆိုအရေးကြီးတဲ့နေ့လို့ပြောလို့ရတာပ
ဲဟုတ်ကဲ့ဒီမှာနစ်ဆန်တရက်နေ့ဒီနှစ်တကူလို့ပေါ့နော်တကြလို့ပဲတရုတ်တရလည်းနှစ်တကူကိုသူတို့လေးထားတယ်သူတို့နောက်ဒီလာမဲ့နှစ်တက်အတွက်ပေါ့နော်စုမောင်းကောင်းနေတောင်းလဲကျမကြီးဒီကောင်းမောင်းစုမောင်းကောင်းနေတောင်းလဲဒါရီအာ very important for them ပေါ့နော်ပြီးတော့မင်္ဂလာရှိတဲ့နေ့ပေါ့အဲ့ဒီနေ့ရပေါ့နော်အဲ့လိုသတ်မှတ်တယ်ပေါ့
ဆောစောကိုဇီယန်တာပြောသလိုပေါ့နော်ဒီတရုတ်နှစ်တကူနေ့ဆိုတာတရုတ်လူမျိုးတွေအတွက်တအရေးကြီးပါတယ်ဒီပြည်သားစုတွေစုံကြတယ်ပုံချောင်းတွေသွားကြတယ်ဒီကုသိုလ်ကောင်းမှုတွေလုပ်ကြတယ်ပေါ့လေဆိုတော့အဲ့လိုမျိုးဒီတရုတ်ငွေဘွားတွေအတွက်အရေးကြီးတဲ့နေ့ကိုအခုကယ်လီဖိုးနီးယားပြည်နယ်အစိုးရကနေပြတော့မှဒီပြည်နယ်အားလက်ရက်အဖြစ်နဲ့တတ်မှတ်ပေးလိုက်ပါတယ်အဲ့ဒီပေါ်မှာရောကိုဇီယန်တာအနေနဲ့ဘယ်လိုမျိုးပြောချင်ပါလဲရှင
်ကယ်လီဖိုးနီးယားစတိတ်ကနေပြတော့ကာဗနာနျူးဆန်ကကျွန်တော်တို့ကိုဒီအေရှားကွန်မြူနတီမှာရှိတယ် the biggest ဘယ်လိုခေါ်လဲကွန်မြူနတီက Chinese communityသူတို့ recognize လုပ်ပြီးတော့ New Year Day ကို State Holiday အနေနဲ့သတ်မှတ်ခဲ့တာဒီနေ့အစားတယ်ဆိုတော့အရန်ဝန်တာတောင်းတဲ့ဒါလည်းပြဿနာပေါင်း ဒီအရှန်ဟိတ်ခရိုင်းဆိုပြီးတော့မှာတတင်းကောင်းစင်နဲ့အတိုက်ခိုက်ခံရတဲ့တည်နေနဲ့မကြမကြတွေ့နေရပါတယ်ဆိုတော့အဲ့လိုမျိုးဖြစ်နေတဲ့အခြေအနေမျိုးမှာကယ်လီဖိုးနီးယားပြည်နယ်ဘုချောက်ရေးမှုကဒီပြုတ်နှစ်တကူနေကိုအခုလိုမျိုးဒီပြည်နယ်အားလိုက်ရနေ့ဖြစ်နေတတ်မှတ်ပေးလိုက်တဲ့အပေါ်မှာရောဘယ်လိုမျိုးပြောချင်ပါလဲရှင်ကျွန်တော်ရှင်းတာဘောနော်ဒီလို
အမေရိကန်မှာတရုတ်နှစ်သက်ကူနေကိုပြည်နယ်အားလိုက်ရဖြစ်နေတတ်မှတ်ပေးလိုက်တဲ့အပေါ်မှာရောဘယ်လိုမျိုးပြောချင်ပါလဲရှင်။
ကျွန်တော်ရှင်အားပေါ်တော့ဒီလိုနက်ဂတီဗ်ကိုပြောင်းစီခြင်းပေါ့စစ်အနေနဲ့အားလုံးကိုကမ်ဒေါင်းစီခြင်းတဲ့ပုံနဲ့ဒီပစန်တေ့ချ်ပေါ့နော်အများကြီးဖြစ်ရလဲမဟုတ်ဘူး။ဒါပေမဲ့ဒီပစန်တေ့ချ်မှာပါနေလူတွေကဒါဟိတ်ပဲလေ။အဲ့ဒီဟိတ်မှာကိ ရှင်စပ်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်မှာတော့ရုရှားဆိုရကိုစန့်ကျင်တဲ့ပူစီရိုက်ယော့အဖွဲ့ကအမေရိကန်ပြည်ထောင်စုမှာပူတင်ရဲ့မိခိုးပြများဆိုတဲ့ပြကန်ပြသနေပါတယ်ဒီစင်မာလကလေးကယုံတင်ပြီးတော့ပြသနေတဲ့အက်ဗတာရုပ်ရှင်ဇာတ်ကသတင်း
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းတော်မှာပြောပြပေးသွားပါမယ်တမအေးသနာကျော်ပါရုရှားနိုင်ငံမှာအစိုးရစန့်ကျင်မှုနဲ့အမြဲပြေပေခံရတဲ့ပူစီရိုက်ယော့အဖွဲ့ဟာ
Because I'm protesting Putin since 2007, and I really think he has to be stopped because he's the most dangerous dictator on the planet.
Tomorrow, Putin will send in a guy named Natan သူကကမ္ဘာမြေပေါ်မှာရှိသမျှအာနာရှင်တွေထဲမှာအနေနဲ့ကြီးဆုံးအာနာရှင်ဖြစ်တာကြောင့်သူ့ကိုတားဆီးကြဖို့လိုတယ်လို့ကျွန်မထင်ပါတယ်ဆိုပြီးတော့ပြောသွားတာပါ။ Jeffrey Dutch Gallery မှာကျင်းပတဲ့ပြကန်းမှာတော့ဇလန်တို့ရုပ်ရှင်ကတကားပါပြီးတော့မိနစ်က၂ရာသီမှာပူစီရိုက်ယော့အဖွဲ့မိရှုခဲ့တဲ့ပူတင်ပုံတို့ပကြီးကားရဲ့မိခိုးပြားတွေထည့်ထားတဲ့ပလင်းလဲပါဝင်ပါတယ်။သူကဒီပြကန်းကိုလာကြည့်တ ဒီပြကန်းကိုညူးမက္ဆီကိုပြည်နယ်နဲ့ဂျာမနီနိုင်ငံတို့ကအနုပညာပြကန်းတွေကလည်းကျင်းပကိုစိတ်ဝင်စားတယ်လို့ပြောထားကြောင်းပြောပါတယ်။ Hollywood နာမည်ကျော် director James Cameron ရိုက်ကူးတဲ့ Avatar The Way of Water ရုပ်ရှင်စကားသတင်း 9 ပတ်သက်တိုက်ပြည်တွင်းယုံတင်ဝင်ငွေဈေးမှာထိတ်ဆုံးကရှိနေစေဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းဘက်ကောင်ကတော့ $15 တန်းကွဲကျော်ဝင်နေခဲ့ကြပါ။ အခုချိန်ထိပြည်တွင်းဝင်ငွေကဒေါ်လာတန်620ကျော်ပြီဖြစ်ပါတယ်။ပြီးခဲ့တဲ့25နှစ်လုံးကိုပြန်ကြည့်မယ်ဆိုရင်လည်း director James Cameron ရိုက်ကူးတဲ့ဇာတ်ကားတွေဖြစ်တဲ့ Titanic ရုပ်ရှင်ပြီးတော့ Avatar ရုပ်ရှင်မူရင်း အခုဒုတိယအမြောက်ဇာတ်ကားဖြစ်တဲ့ Avatar 2 တို့ကပဲ number 1 နေရာတွေမှာသတင်းပတ်တွေအများကြီးယူထားနိုင်ခဲ့တာပါ။ Walt Disney ကုမ္ပဏီရုပ်ရှင်ထုတ်လုပ်ရေးကရိုက်ကူးတဲ့ဒီရုပ်ရှင်ကားက January 22 ရက်နေ့ကတည်းကတည်းက ဒီကမ္ဘာလုံးယုံတင်ဝင်ငွေဒေါ်လာတန်2000ဒူးဘီလီယံရရှိသွားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီရုပ်ရှင်ရိုက်တဲ့ကုန်ကြေးကြီးကြီးမားလုံးလို့ဒီရုပ်ရှင်ရိုက်ကူးဖို့ကိုကြေဖို့အတွက်ဒေါ်လာတန်2000ရမှာဖြစ်မယ်လို့ Director James Cameron ကပြောထားပူတာပါ။ဒီရုပ်ရှင်ကားကမူရင်းရုပ်ရှင်စကားထွက်ပြီး 13 နှစ်ကြာမှထွက်လာတဲ့ကားဖြစ်ပါတယ်။အခုသတင်းပတ်9ပတ်ကြာမှာဒီကမ္ဘာလုံးအတွက်ရရှိဝင်ငွေကတန် 2118 တန်းကျော်သွားပြီဖြစ်ပါတယ်။ အခုလက်ရှိအခြေအနေအထိဆိုရင်ကမ္ဘာမှာဝင်ငွေအများဆုံးရရှိတဲ့ရုပ်ရှင်ကားတွေထဲမှာနံပါတ်၄နေရာကိုရရှိထားပါတယ်။ဒီရုပ်ရှင်ရိုက်ကူးဈေးကို Disney ကထုတ်ပြန်ပြောပေးမယ် Hollywood Reporter သတင်းကတော့ရိုက်ကူးကအနည်းဆုံးဒေါ်လာ1,350ကျပ်ပြီးတော့အဲဒီနောက်မှာတော့ဒီရုပ်ရှင်ကားဈေးကွက်ဖြန့်ချီရေးဈေးစက်ကတွေပါဝင်သေးတယ်လို့ဆိုပါတယ်။လက်မှတ်ရောင်းချဈေးနှုန်းတွေကိုတော့ရုပ်ရှင်ထုတ်လုပ်ရေးနဲ့ရုပ်ရှင်ရုံကုမ္ပဏီတွေကခွဲဝေယူကြရတာဖြစ်ပါတယ်။အခုလက်ရှိမှာ Director James Cameron ကပဲ တတိယမြောက် Avatar ရုပ်ရှင်ဇာတ်ကားရိုက်ကူးနေပြီးတော့ 2024 ခုနှစ်ဒီဇင်ဘာမှာအဲဒီဇာတ်ကားကိုယုံတင်ဖို့ရှိပါတယ်။နံပါတ် 4 စတုထမြောက်ကားနဲ့နံပါတ်5ပြင်စမမြောက်ကားတွေကိုတော့2026နဲ့2028တို့မှာယုံတင်မှာဖြစ်ပါတယ်။မူရင်း Avatar ရုပ်ရှင်ကားကတော့အခုချိန်ထိကမ္ဘာဝင်ငွေအများဆုံးရရှိတဲ့ရုပ်ရှင်ကားအဖြစ်နဲ့ရှိနေပြီးတော့ဒီကမ္ဘာလုံးယုံတင်ဝင်ငွေဒေါ်လာ $19,900
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
it. The Tatum Yang Dinoa is single. Radio Ma, a person, Danila Nyane, in our minute, is single. My total being in Varisha. ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA Passion TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မေးသနာကျော်ရဲ့တက်တက်ရောင်သတင်းလောအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဦးတမောင်တန်းကတလှည့်ပြောပြပေးပါမယ်ရှင်။
ခရီးရွေနဲ့ပြားကြောင်းတွေကိုစစ်ကောင်စီရဲ့တိုက်ခိုက်မှုမကြာမီကမြင့်တက်လာပြီးတဲ့နောက် စစ်အာဏာသိမ်းမှုနှစ်နှစ်ပြည့်မှာမြန်မာနိုင်ငံအတွက်သုံးရက်ဆက်တိုက်ဆူတောင်းကြဖို့ပုံရဟမင်းကြီးကတောင်းဆိုလိုက်ပါတယ်။ အဲ့ဒီဆူတောင်းပွဲကိုပုံရဟမင်းကြီးတည်ထောင်ထားတဲ့လိုအပ်တဲ့ဖျားကြောင်းတွေကိုကူညီပေးအစ်ဒုတိယချာ့ချ်အင်နီဒ် ACN အဖွဲ့ကဦးဆောင်ပြီးခရီးရမြသွေးစီညီညွတ်ဆူတောင်းပွဲတက်ကိုကျင်းပမှာဖြစ်ပါတယ်။ကမ္ဘာနှစ်သုံးရက်ဆူတောင်းပွဲကိုဒီနှစ် January လ 30 ရက်ကနေစစ်အာဏာသိမ်းတဲ့ February လ 1ရက်နေ့ထိပြုလုပ်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနှစ်နှစ်တာကာလအတွင်းဥပဒေမဲ့ဖမ်းဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်တာတွေဆက်တိုက်ပြုလုပ်နေတဲ့အတွက် မြန်မာရဲ့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကိုအချိန်မြင့်လှုပ်ဆောင်ကြဖို့အမ်နက်စတီအင်တာနက်ရှင်နယ်နိုင်ငံတကာလွတ်လပ်လွင့်ငင်းချမ်းသာပွဲအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။ဆီယနာသိမ်းပြီးနှစ်ကြာစစ်တပ်ကတိုင်းငံလုံးအတိုက်အတာနဲ့လူခွေရေးချိုးဖောက်မှုကျူးလွန်နေတာတွေရပ်တန့်ရေးကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုလိုအပ်နေဆိုတဲ့ခေါင်းစဉ်နဲ့ဇန်နဝါရီလ30ရက်ဒီကန ဒီနေ့ကျွန်တော်တို့ကတော့ဒီမရေရမသေးကြတဲ့အခြေအနေဖြစ်နေတယ်လို့ကမ္ဘာဘဏ်ကပြောလိုက်ပါတယ်မနေ့တုန်းကတော့မြန်မာစီးပွားရေးပုံမျိုးကတော့300ခန်းလုံးရှိပြီ2023ခုနှစ်ဇန်နဝါရီလ
30ရက်တနင်္လာညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကို ဥတမောင်တန်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dear နဲ့ Joel Gill တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.